Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA American ဗန်ရဲ့2020ခုနှစ်အောက်တိုဘာလ26ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းတွင်ထိတ်တန့်ရအောင်သတင်းတွေကိုမက်ခွာညူနဲ့အတူတင်ပြပေးသွားပါမယ်ရှင်ဗြိတိန်နိုင်ငံအောက်စဖို့ဒ်တက္ကသိုလ်ကဆန့်သက်နေတဲ့ COVID-19 ကာကွယ်ဆေးကအသက်ကြီးသူတွေရောအသက်ငယ်သူတွေမှာပါခန္ဓာကိုယ်တွင်ခုခံကာကွယ်တုံ့ပြန်မှုရှိတာကိုတွေ့ရတယ်လို့ဗြိတိန်ဆေးကုမ္ပဏီ AstraZeneca ကဒီကနေ့ပြောပါတယ်။ဒီဆေးကအသက်ကြီးတဲ့သူတွေမှာတုံ့ပြန်ခံစားရတဲ့ပြဿနာတွေနှဲတယ်လို့လည်းပြောပါတယ်။ဗြိတိန်အောက်စဖို့ဒ်တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းဆန့်သက်နေတဲ့ဒီကာကွယ်ဆေးကအသက်ကြီးပိုင်းအုပ်စုဝင်တွေမှာခန္ဓာကိုယ်တွင်ရောဂါပိုးကိုခုခံနိုင်တဲ့ပဋိပစ္စည်းထွက်ပေါ်စေတာတွေ့ရတယ်လို့သတင်းရင်းမြစ်အုပ်ကိုကိုကာပီ Financial Times သတင်းစာကဖော်ပြပါတယ်။ဇူလိုင်လအတွင်းကပြုလုပ်ခဲ့တဲ့စမ်းသပ်မှုတွေအရအသက်18နှစ်ကနေ55နှစ်အတွင်းကျန်းမာရေးကောင်းသူအုပ်စုဝင်တွေမှာရောဂါပိုးကိုခုခံနိုင်တဲ့ပဋိပစ္စည်းခန္ဓာကိုယ်အတွင်းအများပြားထွက်ပေါ်တာကိုတွေ့ရတယ်လို့ Financial Times မှာဖော်ပြပါတယ်။ရှာဖွေတွေ့ရှိချက်အသေးစိတ်ကိုတော့မကြာခင်ထုတ်ဝေမဲ့စီးပညာချာနယ်မှာဖော်ပြလိမ့်မယ်လို့မျှော်လင့်ရကြောင်း Financial Times ကပြောပါတယ်။COVID-19 ကာကွယ်ဆေးကိုအခုထုတ်လို့အသုံးပြုနိုင်မှုအထူးအဆင့်သင့်မဖြစ်သေးပေမဲ့2020ခုနှစ်ပထမနှစ်ဝက်လောက်မှာထုတ်လုပ်သွားနိုင်မှုမျှော်လင့်တယ်လို့ဗြိတိန်ကျန်းမာရေးဝန်ကြီး Matt Hancock ကပြောပါတယ်ရှင်။ American နိုင်ငံညာရေးဝန်ကြီး Mike Pompeo ဟာသူ့ရဲ့လေးနိုင်ငံအာရှခရီးစဉ်အဖြစ်ဒီကနေ့အိန္ဒိယနိုင်ငံ New Delhi မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒီခရီးစဉ်မှာဒေတာရင်းတရုတ်ရဲ့ချင်းချောက်မှုတွေအပေါ်အလေးထားဆွေးနွေးသွားမယ်လို့ဝန်ကြီးပေါမ်ပီယိုကပြောထားတာပါ။ဒီနှစ်တာခရီးစဉ်မှာကာကွယ်ရေးဝန်ကြီး Mark Esper လည်းအတူလိုက်ပါလာပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကအိန္ဒိယနဲ့တရုတ်နယ်စပ်နှစ်ဖက်တစ်ဖွဲ့တွေကြားလူသေဆုံးခဲ့တဲ့အထိဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားတင်းမာမှုတွေရှိခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးဝန်ကြီးပေါမ်ပီယိုကအစီအမံအရာရှိတွေနဲ့ဆွေးနွေးပြောဆိုသွားမှာဖြစ်ပါတယ်။ဆောင်းနင်းကာလာဟိမဝန္တာတောင်တန်းမှာရေအီးခဲ့တဲ့ရာသီဥတုရှိတာကြောင့်အိန္ဒိယကအမေရိကန်ကနေရသည့်ဥတုတံခံနိုင်တဲ့စစ်ပစ္စည်းကိရိယာတွေကိုရယူဖို့မျှော်လင့်နေပါတယ်။ဒါပြင်ကမ္ဘာအကြီးဆုံးဒီမိုကရေစီနှစ်နိုင်ငံအကြားဒေသပထဝီဝင်ဆိုင်ရာထောက်လှမ်းရေးအချက်အလက်တွေဖလှယ်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်နေမယ်လို့လည်းမျှော်လင့်ရပါတယ်။ကာကွယ်ရေးဝန်ကြီး Mark Esper အနေနဲ့လည်းနှစ်နိုင်ငံစစ်တပ်အကြားပူးပေါင်းဆောင်ရွက်ရေးတိုးမြှင့်သွားဖို့ကိစ္စတွေကိုဆွေးနွေးသွားဖို့ရှိပါတယ်။ဒီထဲနီးပညာဖလှယ်ရေးပူးရဲစီလေ့ကျင့်မှုနဲ့လက်နက်ရောင်းချရေးကိစ္စတွေပါဝင်နိုင်ပြီးAmerican လို့ F-18 တိုက်လေယာဉ်တွေရောင်းချရေးကိစ္စပါပါဝင်လာပွဲရာရှိပါတယ်။ဝန်ကြီးပေါမ်ပီယိုဟာအိန္ဒိယနိုင်ငံပြည်ရင်အိန္ဒိယသမုတ်တရားရဲ့ပင်လယ်ရေကြောင်းအရာအချက်အချာကြားတဲ့သီရီလင်ကာ Maldives နဲ့အင်ဒိုနီးရှားနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။ American တရားရင်ကျူတရားသူကြီးဖြစ်ခန့်အဖို့ရွေးချယ်ထားသူ Amy Coney Barrett ကို American အထက်လွှတ်တော်စီနီကာဒီကနေ့တင်နေလာနေနောက်ပိုင်းမှာတရားဝင်မဲခွဲအတည်ပြုလိမ့်မယ်လို့ခန့်မှန်းရပါတယ်။သမ္မတဒေါ်နယ်ထရမ့်အဆိုပြုထားသူဘယ်ရက်ကိုသာအတည်ပြုခန့်အပ်လိုက်မယ်ဆိုရင်အမေရိကန်တရားရုံးချုပ်မှရှေးယူဆန်ကွန်ဆာဗေးတစ်တရားသူကြီး6ဦး Liberal တရားသူကြီး3ဦးနဲ့ Conservative တို့ဘက်ကတိတိတသားအသာစီးရသွားမှာဖြစ်ပါတယ်။ Democrat တွေကဘယ်ရက်ကိုခန့်အပ်ရေးပြင်းပြင်းထန်ထန်ဆန့်ကျင်နေတာပါ။သမ္မတရွေးကောက်ပွဲနေ့ကနေချိန်မှတရားရုံးချုပ်တရားသူကြီးအဆိုပြုတဲ့ကိစ္စကိုအနိုင်ရမယ်သမ္မတကိုသာလွှဲရထားတဲ့ကြောင့် Democrat တွေကတောင်းဆိုနေတာဖြစ်ပါတယ်။ဘယ်ရက်ကိုအတည်ပြုခန့်အပ်ရေးအချိန်ကြန့်ကြန့်အောင် Democrat တွေကဖီလီပါစတာလို့ခေါ်တဲ့အချိန်ဆွဲမိန့်ခွန်းပြောကြတဲ့နီလန်အသုံးပြုနိုင်အောင်လဲစီနစ်က52-48မိနစ်နဲ့တနင်္ဂနွေနေ့ကမဲခွဲဆုံးဖြတ်လိုက်ပြီးဖြစ်ပါတယ်။အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကတော့အတည်ပြုခန့်အပ်ရေးမဖြစ်မြောက်နိုင်အောင်စီနစ်မှာဒီမိုကရက်တွေမရက်မနာတိုက်ပွဲဝင်သွားမယ်လို့ပြောပါတယ်ရှင်။လေးဘက်ကြတိုက်ပွဲတွေဖြစ်ပွားနေတဲ့နာဂိုနိုကာရာဘတ်ဒေသမှာအပြစ်ခတ်ရက်ဆဲရီတတိယအကြိမ်ကြိုးပမ်းမှုလည်းမအောင်မမြင်ဖြစ်ခဲ့ပါတယ်။အမေရိကန်ကဂျာဝင်ဆောင်ရွက်ပေးတဲ့အပြစ်ခတ်ရက်ဆဲရီသဘောတူညီချက်တနင်္လာနေ့မနေ့၈နာရီမှာအသက်ဝင်ပြီးတော့တိတ်မကြခင်မှာပဲအာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံတို့အကြားသဘောတူညီချက်ချိုးဖောက်ကြောင်းတနိုင်ငံနဲ့တနိုင်ငံအပြည့်အလန့်ဆွတ်ဆွေးပြောဆိုခဲ့ကြတာပါ။အာမေးနီးယားတပ်ဖွဲ့တွေကတာတာနဲ့လာချင်းဒေသကကြီးရွာတွေကိုအမြောက်နဲ့ပစ်ခတ်တယ်လို့အဇာဘိုင်ဂျန်နိုင်ငံသားရေးဝန်ကြီးဌာနကဆွဆွဲပြီးအပြစ်ခတ်ရဲဆဲရေးကိုအကြီးအကျယ်ချိုးဖောက်လိုက်တာလို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အလားတူပဲအဇာဘိုင်ဂျန်တပ်ဖွဲ့တွေကနှစ်ဖက်တပ်တွေရင်ဆိုင်နေကြတဲ့နေရာတွေမှာအမြောက်တွေနဲ့ပစ်ခတ်ပြီးအပြစ်ရဲရေးသဘောတူညီချက်ကိုအကြီးအကျယ်ချိုးဖောက်ခဲ့တယ်လို့အာမေးနီးယားကာကွယ်ရေးဌာနကလည်းပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာန အဇာဘိုင်ဂျန်နဲ့အာမေးနီးယားအစိုးရတွေကလူသားချင်းစာနာမှုအပြစ်ရရေးသဘောတူညီချက်ပူးတွဲကြေညာခဲ့တာပါ American နိုင်ငံရဲ့ဝင်ကြီးမိုက်ပွန်ပီယူကလည်းတနင်္ဂနွေနေ့ကအာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံရဲ့ဝင်ကြီးတွေအကြားထဲထဲဝင်ဝင်ညှိနှိုင်းဆွေးနွေးနိုင်အောင် American တို့ကကြားဝင်ဆောင်ရွက်ပေးခဲ့ကြောင်းနဲ့သူတို့နှစ်ဦးအနေနဲ့အပြစ်ရရေးသဘောတူညီချက်ကိုလိုက်နာအကောင်အထည်ဖော်ဖို့ကတိပြုခဲ့ကြောင်း Twitter မှာရေးသားခဲ့ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့တင်းလာနေညာဘက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်ကျွန်မခွာညိုပါအစိုးရစံချိန်ရေးစံတာပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ခေါ်ယူတဲ့ထိုင်းလွတ်တော်အထူးအစည်းအဝေးတရမှာဝန်ကြီးချုပ်ပရာယုတ်ချိုင်ဟိုချာနှုတ်ထွက်ဖို့ထိုင်းအတိုက်ခံပါတီကြီးကတိုက်တွန်းတောင်းဆိုလိုက်ပါတယ်ဝန်ကြီးချုပ်ဟာတိုင်းပြည်ရဲ့အနောက်အတားတစ်ခုလို့ဖြစ်နေတာကြောင့်ဝန်ကြီးချုပ်နှုတ်ထွက်လိုက်မယ်ဆိုရင်အလုံးအစင်ပြေသွားလိမ့်မယ်လို့အတိုက်ခံဖွေထိုင်းပါတီရဲ့ခေါင်းဆောင်ဆမ်ပွန်အမွန်ဘီဘက်ကလွှတ်တော်မှာတိုက်တွန်းခဲ့ပါတယ်။ထိုင်းနိုင်ငံမှာចောင်းသားတွေနဲ့တခြားဆန္ဒပြသူတွေကဝင်ကြီးချုပ်ယာရူကနှုတ်ထွက်ပေးဖို့နေတိုင်းနှီးပါလမ်းပေါ်ထွက်ပြီးဒီမိုကရေစီရေးတောင်းဆိုဆန္ဒပြနေကြတာကိုဖြေရှင်းဖို့ဒီကနေ့တနင်္လာနေ့မှာလွှတ်တော်အထူးစည်းဝေးတရစတင်ခေါ်ယူခဲ့တာပါ။လွှတ်တော်ဥက္ကဋ္ဌကအစည်းအဝေးစတင်ခဲ့ချိန်မှာလွှတ်တော်200စလုံးကကိုယ်စားလှယ် 932 ဦးအနည်းတက်ရောက်ဖို့လက်မှတ်ထိုးခဲ့သူ450ပဲရှိခဲ့ပါတယ်။ဗန်ကောက်နဲ့တခြားမြို့ကြီးတွေကကျောင်းသားတွေဥဆောင်တဲ့စန္ဒပြပွဲတွေမှာဝန်ကြီးချုပ်ပရာယုတ်ချန်ဟိုချာယာရုကနှုတ်ထွက်ပေးဖို့ပိုပြီးတော့ဒီမိုကရေစီရရှိစေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့နဲ့ပိုပြီးတာဝန်ယူမှုရှိတဲ့ဘရင်စနစ်ဖြစ်လာစေမဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့စတဲ့အချက်၃ချက်ကိုတောင်းဆိုထားပါတယ်။မဲပေးဆုံးဖြတ်ခွင့်မရှိတဲ့လွှတ်တော်အစည်းအဝေးကို၂ရက်ကြာကျင်းပမယ်လို့ယူဆရပါတယ်။စံကျင်စန္ဒပြသူတွေကတော့အစိုးရရဲ့လုပ်ရက်တွေဟာမယိုးသားဘူးလို့ကြေညာပြီးလွတ်တော်အစည်းအဝေးတွေအပေါ်ယုံကြည်မှုမရှိပါဘူးဝန်ကြီးချုပ်ပရာယုတ်အစိုးရဖွဲ့ကတင်ပြတဲ့အကြောင်းအရာတွေဟာစန္ဒပြသူတွေရဲ့တောင်းဆိုချက်တွေပေါ်ဆွေးနွေးကြဖို့မဟုတ်ဘဲစံကျင်ကံကွက်မှုတွေနဲ့ပတ်သက်လို့အဝေးပိုင်းခံနေရတာတွေအပေါ်အရေးယူဆောင်ရွက်မှုရှိကြောင်းဟန်ဆောင်ဖုံးကွယ်ကြဖို့ဖြစ်တယ်လို့စန္ဒပြသူတွေကပြောနေကြတာပါမလေးရှားနိုင်ငံအတွင်းကိုဗစ် -19 ကပ်ရောဂါပိုးနဲ့ပတ်သက်လို့အရေးပေါ်အခြေအနေကြေညာပေးဖို့ဝန်ကြီးချုပ်မူဟစ်ဒင်ရာဆင်းရဲ့တောင်းဆိုချက်ကိုဘရင်အယ်ဆူတန်အဗ်ဒူလာကပယ်ချခဲ့ပါတယ်။တိုင်းပြည်တွင်အရေးပေါ်အခြေအနေကြေညာဖို့မလိုအပ်သေးဘူးလို့ဘရင်အဗ်ဒူလာကဆုံးဖြတ်ကြောင်းတနင်္ဂနွေနေ့မှာနန်းတော်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီကြေညာချက်မှာဘရင်မင်းမြတ်အနေနဲ့ဝန်ကြီးချုပ်မူဟစ်ဒင်ရဲ့ကပ်ရောဂါပိုးပေါ်ကင်တွယ်ဆောင်ရွက်ပုံတွေကိုအားရကျေနပ်ကြောင်းဖော်ပြထားပြီးနိုင်ငံရေးသမားအားလုံးကိုလည်းအစိုးရအဖွဲ့ရဲ့အုပ်ချုပ်ရေးကိုအကြီးအကျယ်ထိခိုက်လာစေနိုင်တဲ့လှုံ့ဆော်မှုမှန်သမျှကိုရပ်တန့်ကြဖို့တိုက်တွန်းထားပါတယ်ဝန်ကြီးချုပ်မူဟစ်ဒင်ရဲ့တောင်းဆိုချက်ကိုဘရင်ကအတည်ပြုခဲ့မယ်ဆိုရင်အစိုးရအသုံးစရိတ်တင်ပြဖို့ရှိတဲ့လွှတ်တော်ကိုယာယီဆိုင်ငံ့ထားနိုင်မှာပါဒီအသုံးစရိတ်စင်းကိုသာလွှတ်တော်ကအတည်ပြုမပေးရင်မူဟစ်ဒင်အစိုးရအဖွဲ့ပေါ်မှာအယုံကြည်မရှိတဲ့သဘောမျိုးဖြစ်လာပြီးအထွေထွေရွေးကောက်ပွဲကျင်းပပေးဖို့ဖိအားကိုဝန်ကြီးချုပ်မူဟစ်ဒင်ကျင်းဆိုင်ရနိုင်ပါတယ်ဖိလစ်ပိုင်နိုင်ငံအတွင်းအလှည့်အမြန်ရွေ့လျားဝင်ရောက်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းမိုလာဗီကြောင့်နိုင်ငံတောင်ပိုင်းခရိုင်အတွင်းကထောင်ထဲချတဲ့ရွာသားတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်။မုန်တိုင်းသိမ့်တဲ့ရွာတွေမှာရေဖုံးလွှမ်းသွားပြီးခေါင်းမိုးတွေလန်ထွက်သွားတာသစ်ပင်တွေနဲ့ဓာတ်တိုင်တွေလဲကျကုန်တာတွေကြောင့်မြို့ပေါင်းတော်များများမှလည်းရက်စစ်မီတွေပြတ်တောက်ကုန်ပါတယ်။တိုင်ဖုန်းမုန်တိုင်းကြောင့်တည်ဆုံးသူစီးရင်ထွက်ပေါ်မလာသေးပေမဲ့အ ਨੇ ဆုံးတစ်ယောက်ပျောက်ဆုံးနေပြီးရွက်လင်နစ်လို့ပျောက်နေတဲ့ခုနှစ်ယောက်ကိုတော့ကယ်တင်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။တိုင်ဖုန်းမုန်တိုင်းဟာတနအီကို89မိုင်နှုန်းနဲ့တိုက်ခတ်ခဲ့ပြီးမလေးရှားနိုင်ငံကနေတောင်တရုတ်ပင်လယ်ပြင်ဘက်ကိုပြန်ထွက်သွားတော့မယ်လို့အစိုးရရဲ့မိုးလေဝသနဲ့ဇလဗေဒဌာနကခန့်မှန်းထားပါတယ်။အ ਨੇ ဆုံးရွာသား2000ခွဲလောက်ကိုနေရာရွှေ့ပြောင်းပေးခဲ့ရပြီးနှစ်သားလောက်ကကျောင်းတွေနဲ့အစိုးရအဆောက်အဦတွေမှာခိုလုံနေကြရတဲ့အကြောင်းအရက်ဖက်ကာကွယ်ရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ ဥရောပနဲ့အမေရိကန်ပြည်ထောင်စုတလွှာကိုဗစ် -19 ကပ်ရောဂါကူးစက်ပြန့်နှံ့မှုနှုန်းပြန်ပြီးအရှိန်မြင့်လာနေတာကြောင့်ယင်းနည်းမြုပ်နှံသူတွေအတွက်ဝေခွဲမရဖြစ်နေချိန်မှာတနင်္လာနေ့ရဲ့အာရှအစုရှယ်ယာဈေးကွက်တွေလည်းအမျိုးမျိုးကွဲပြားနေပါတယ်ဂျပန်နိုင်ငံရဲ့နီကီအညွန့်ဂိမ်းဟာဒီကနေ့22မှတ်ကျဆင်းသွားခဲ့ပေမဲ့ရာဂိုင်းနှုန်းအဖြစ်တော့ကျဆင်းသွားတာမရှိပါဘူး။ဩစတြေးလျနိုင်ငံရဲ့ The S&P ASX အညွန့်ဂိမ်းကတော့ 3.1 ရာဂိုင်းနှုန်းဆုံးရှုံးခဲ့ပြီးတောင်ကိုရီးယားရဲ့ KOSPI အညွန့်ဂိမ်းမှာတော့ 3.9 အထိကျဆင်းသွားပါတယ်။ဟောင်ကောင်ရဲ့ဟန်ဆန်အညွန့်ဂိမ်းက 3.5 ရာခိုင်နှုန်းမြင့်တက်ခဲ့ပြီးထိုင်ဝမ်က TSEC အညွန့်ဂိမ်းကလည်း10မှတ်တက်ခဲ့ပေမဲ့ရာခိုင်နှုန်းတော့ပြောင်းသွားတာမရှိပါဘူး။ညနေနှောင်းပိုင်းမှာရှန်ဟိုင်းက Composite အညွန့်ဂိမ်း 3.8 ရာခိုင်နှုန်းကျဆင်းခဲ့ပြီးအိန္ဒိယမွန်ဘိုင်းရဲ့ Sensex အညွန့်ဂိမ်းကလည်း1ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ရွှေရောင်းဈေးကအမေရိကန်ဒေါ်လာ1,898.23 ဖြစ်ပြီး 3.3 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။အမေရိကန်ယန်နဈေးဟာ 1.3 ရာခိုင်နှုန်းရော့ကျခဲ့ပြီးဒဇီကိုအမေရိကန်ဒေါ်လာ 38.93 ဈေးနဲ့ရောင်းခဲ့ပါတယ်။အမေရိကန်ရဲ့အဓိကအစုရှယ်ယာကုမ္ပဏီကြီး3ခုရဲ့ကြိုတင်ရောင်းဝယ်တဲ့ဈေးကွက်လည်းဇက်တိုက်အရှုံးပြနေပါတယ်ရှင်။ယူအမေရိကန်တန်ရဲ့တင်းလာနေညပိုင်းထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်ပြီးမြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်နိုင်ကြပါပြီရှင်
။ကမ္ဘာမှာကိုဗစ်ရောဂါကူးစက်မှုဒုတိယအများဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံကကာကွယ်ဆေးထုတ်လုပ်မဲ့အစီအစဉ်မှာပူးပေါင်းပါဝင်ဖို့ကန့်လန့်ချက်ကိုမြန်မာနိုင်ငံကလက်ခံလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါကိုဗစ်ကရောဂါကာဝယ်ဆေးထုတ်လုပ်ဖြန့်ဖြူးဖို့အိန္ဒိယနိုင်ငံသား၏အတွင်းဝင်ရဲ့မကြသေးခင်ကမြန်မာပြည်ခီးစဉ်အတွင်းကန့်လန့်ချက်ကိုမြန်မာတောင်ရှိသူတွေကလက်ခံခဲ့တဲ့အကြောင်းတုံ့ပြန်လိုက်တာပါ။အိန္ဒိယနိုင်ငံကဆေးထုတ်လုပ်မဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်မဲ့အကြောင်းတုံ့ပြန်ထားပြီးအသေးစိတ်ကိုတော့မစွန့်ညွှတ်ရသေးဘူးလို့လည်းမြန်မာနိုင်ငံသား၏ဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်ကိုက VOA ကိုပြောပါတယ်။
ကျွန်တော်တို့ဘက်ကအစိုးရကတော့ joint protection ပေါ့နော်ပုံလူတွေထုတ်တော့ဖို့ပေါ့လေအဲ့ဒီဟာနဲ့ပူပေါင်းဆောင်ရွက်မယ်ဆိုပြီးတော့သူတို့ရဲ့ proposal ပေါ့လေကျွန်တော်ပြန်ကြားထားပါတယ်အသေးစိတ်ကတော့သူတို့နဲ့ trial ပေါ့နော်စမ်းသပ်ပြီးတော့ဟိုတုံနေတယ်အဲ့တော့ကျွန်တော် joint protection ထုတ်ဖို့ဆိုပြီးတော့စိတ်ဝင်စားတယ်ဆိုပြီးတော့ကျွန်တော်တို့အစိုးရကတော့သူတို့ဘက်ကိုပြန်ကြားထားတော့ကျွန်တော်တို့နိုင်ငံသားရေးဘက်ကတော့ coordinate လုပ်ပေးပြီးပေါ့နော
်အိန္ဒိယနိုင်ငံသားရေးအတွင်းဝင် Harsh Shrinla ရဲ့အော်တိုဘာ5ရက်မြန်မာနိုင်ငံခီးစဉ်မှာကိုဗစ်ကာဝယ်ဆေးထုတ်လုပ်ဖြန့်ဖြူးရမှာပူပေါင်းပါဝင်ဖို့ကန့်လန့်ခဲ့သလိုကိုဗစ်ရောဂါကုသရာမှာလက်ရှိအသုံးပြုနေတဲ့ Remdesivir ထိုးဆေးအလုံး3,000ကိုလည်းနိုင်ငံတော်အတိုင်းအမံဒေါက်ဆန်းစုကြည်ကပေးအပ်ခဲ့ပါတယ်။မြန်မာနိုင်ငံကိုဗစ်ကာဝယ်ရေးအတွက်အမေရိကန်ဒေါ်လာ1,000,000ကိုလည်းအိန္ဒိယအစိုးရကကူညီထားပါတယ်။ကိုဗစ်ကာဝယ်ဆေးကိုနိုင်ငံတော်တော်များများမှာနောက်ဆုံးအဆင့်အနေနဲ့စားသတ်နေရပြီးရှိပေမဲ့လည်းတရားဝင်အသိမှတ်ပြုထုတ်လုပ်သုံးစွဲရဲ့အဆင့်ကိုတော့မရောက်သေးပါဘူး။ကိုဗစ်ကာဝယ်ဆေးထုတ်လုပ်ရေးပူးပေါင်းဆောင်ရွက်မဲ့အစီအစဉ်အတွက်နှစ်နိုင်ငံတောင်ရှိသူတွေပြီးခဲ့တဲ့အပတ်ကအွန်လိုင်းမှာပထမဆုံးအကြိမ်တွေ့ခဲ့ပြီးပူးကျွေးထုတ်လုပ်ရေးနဲ့ဖြန့်ဖြူးရေးအလားအလာတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံဟာကိုဗစ်ကာရောဂါကြောင့်သေဆုံးသူ300,000ကျော်ကူးစက်ခံရသူ800,000ကျော်ရှိနေသလိုမြန်မာနိုင်ငံမှာတော့သေဆုံးသူ1,000ကျော်ကူးစက်ခံရသူ4,000ကျော်ရှိနေပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ။
ယောဂါကြုံနေရချိန်မှာပဲကွန်ထုတ်လုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုလိုက်တာကြောင့်ယောဂါကူးစက်မဲ့အန္တရာယ်ကိုကာကွယ်နိုင်အောင်ပြင်ဆင်ထားကြဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါ။ကတ်ယောဂါကြောင့်အိမ်ပြင်မထွက်ရအမိတ်ထုတ်ထားပေမဲ့ကျန်းမာရေးတတ်မှတ်ချက်တွေနဲ့ကန့်ညီတဲ့ကုန်ချမ်းယူကုန်ချောပေးလက်ခလာစာလုပ်ငန်းတွေကိုပြန်လည်လုပ်ကိုင်နိုင်ကြောင်းကျန်းမာရေးဝန်ကြီးဌာနကခွင့်ပြုလိုက်ပေမဲ့ယောဂါကူးစက်မှုတွေမဖြစ်အောင်ပြင်ဆင်ထားဖို့ကျန်းမာရေးပညာရှင်တွေသတိပေးနေကြတာပါ။ယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်တခြားဒေသတွေမှာပါကုန်ချမ်းယူကုန်ချောပေးလက်ခလက်စားလုပ်ငန်း CMB ဝန်ထမ်းတွေအလုပ်သမားတွေလုပ်ငန်းခွင်ပြန်ဝင်ခွင့်ပြုလိုက်ကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကပဲကြေညာခဲ့တာပါဒါပေမဲ့လည်းကတ်ယောဂါကူးစက်မှုအန္တရာယ်ရှိနေစေဖြစ်တာကြောင့်လုပ်ငန်းခွင်မှာကျန်းမာရေးစစ်ဆေးနိုင်မဲ့ဆရာဝန်တွေထားရှိပြီးပုံမှန်စစ်ဆေးတည်တယ်လို့လည်းပြည်နာကူးစက်ခန်းတာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
ေးကမ်းပေါ့နော်အဲဆရာဝန်ကကိုယ်ပိုင်ဆရာဝန်နေနဲ့ဒီအပိုင်းတွေကိုထားဖို့လိုအဲဒီဝန်ထမ်းရောက်ရကြတဲ့စက်ရုံတွေပေါ့နော်အဲရ200 300လောက်ရှိနေဆိုရင်တော့အဲဒါဆိုဆရာဝန်တယောက်တော့ထားဖို့လိုတပတ်နှစ်ရက်သုံးရက်လောက်ပေါ့နော်အဲဒီနှစ်ရက်လောက်ပေါ့နော်ထားမယ်ဆိုရင်အဲဒီဆရာဝန်ကသာကြည့်မယ်ထားလာလို့ကရှိတာကြည့်မယ်ကိုဗစ်တန်ရလူကဟုတ်ဟုတ်ဆုံးဖြတ်မယ်ပေါ့နော်ဆုံးဖြတ်ပြီးတော့ကဲဟုတ်တယ်ဆိုတာချင်းလိုအပ်တာလေးနဲ့လုပ်လို့ရအောင်ပေါ့နော်
COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားစီဘဟုကော်မတီကလည်းဒီလထဲမှာပဲကျန်းမာရေးအစီအတ်မှတ်ချက်နဲ့ကိုင်းညီတဲ့ CMB ဆက်ရောအလုပ်ယုံတွေအသေးစားအလက်စားလုပ်ငန်းတွေကိုပြန်လည်လောက်ကင်ခွင့်ပြုထားပါတယ်။အလုပ်သမားအချင်းချင်းရိုင်းပင်းကူညီရေးအဖွဲ့ LHEO အငင်းပွားမှုဖြည့်ရှင်ရေးတာဝန်ခံတော်ခခကတော့လုပ်ငန်းတွေပြန်ဖွင့်ဖို့တာဝန်ရှိသူတွေဘက်ကပြင်ဆင်မှုတွေအားနည်းနေတာတွေ့ရတယ်လို့ပြောပါတယ်။
ဒီအစိုးရအဖွဲ့အနေနဲ့လည်းဒီလိုဆက်ရုံလုပ်ရုံနဲ့ပိတ်ဖို့ကိစ္စနဲ့ပတ်သက်လို့ရှိလို့ရှိရင်ဟိုအတက်တရောနဲ့ပေါ့နော်ကြိုတင်စီမံပြီးတော့ကြိုတင်ဆောင်ရွက်တဲ့ဒီကြိုတင်ဆောင်ရွက်မှုအားနဲ့ဒီအရောင်တိုင်းအစိုးရအနေနဲ့ကအမှန်တကယ်ဆိုရင်ဒီလုပ်ရုံတွေဆက်ရုံလုပ်ရုံတွေပိတ်မဲ့ကိစ္စနဲ့ပတ်သက်တဲ့ဆိုရင်ကြိုတင်ပြီးတော့မှဆွေးနွေးတိုင်ပင်ပြီးတော့မှပေါ့နော်အချိန်နဲ့တည်းကြီးပေါ့နော်တိကျကြတာရဲ့အမိထုတ်ပြန်ချက်တွေကိုထုတ်ပြန်ပေးဖို့လိုပါတယ်ရှင
်။ကိုဝေကတ်ယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းလုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုလိုက်တဲ့အတွက်လူအများနဲ့လုပ်ကိုင်တဲ့လုပ်ငန်းခွင်တွေမှာကူးစက်မှုတွေကြုံရမှာကိုလည်းအလုပ်သမားရေလှုပ်ရှားသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေစိုးရိမ်နေပါတယ်။ကျားနာကူစေခန်တာဝန်ခံတောက်တန်ကျော်မင်းထွန်းကတော့လုပ်ငန်းခွင်မှာသွာလာလှုပ်ရှားမှုတွေကိုတရိပ်ထားဖို့လိုတယ်လို့ပြောပါတယ်။
ကျွန်တော်ဆက်ရုံအလုပ်ရုံကကျတော့ဒီကအခုပြန်လဲပတ်နေပြီပေါ့နော်ပြန်ပတ်နေပြီဆိုတော့အခုကအထူးသဖြင့်ဒီကဖြန်းလာမှုကိုရှိအောင်ဒီကကြိုးစားရမယ်အဲမှာတယောက်ကဖြန်းရင်အဲမှာဆက်ရုံအလုပ်ရုံကဒီကပြဿနာလူကအများကြီးလည်းလုပ်လို့ပါတယ်လို့ကတော့တယောက်က positive ဟိုဖြတ်သွားခဲ့ရင်အဲမှာအကုန်လုံးပူးစက်နိုင်ခြင်းရှိတယ်ပေါ့နော်ဒီကဆောင်းရယ်ဆောင်းရယ်နေတဲ့အကြောင်းဖြစ်လာတက်လာတော့အပြင်မဆက်ဘဲဆက်ရုံဝင်အပြင်ပြင်ပမဆက်ဘဲနဲ့အဲ့ဒီထဲမှာပဲနေပြီးတော့လုံလုံနိုင်တော့ပိုးစင်ပြေးနိုင်တယ်ပေါ့နော်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာရကတည်ဆုံသူထောင်ခန့်နဲ့ကူးစက်သူတောင်ခန့်အထိရှိလာနေပေမဲ့လည်းစီးပွားရေးအရာထိခိုက်မှုတွေကြီးမားနိုင်တာကြောင့်လုပ်ငန်းတွေပြန်ဖွင့်ဖို့လိုအပ်တဲ့ဆိုပြီးတော့လည်းတာဝန်ရှိသူတွေပြောဆိုနေကြပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်။
ပါရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ကိုဗစ်ကပ်ရောဂါကာလအတွင်းမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးဖို့အခက်အခဲရှိသူတွေကြိုတင်မဲပေးနိုင်အောင်ပြင်ဆင်ထားတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအိတ်တနာထွန်းပါ။ကပ်ရောဂါကူးစက်မှုအများဆုံးကြုံနေရတာကြောင့်အိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းအပါအဝင်နိုင်ငံအဝမ်းမှာကြိုတင်ဆန္ဒမဲပေးနိုင်အောင်စီစဉ်နေတယ်လို့ကော်မရှင်တာဝန်ရှိသူတွေကပြောပါရယ်ကြိုတင်မဲတွေကိုတော့လာမယ့်ကြာသပတေးနေ့ကစလို့ရွေးကောက်ပွဲမတိုင်ခင်တရက်အလိုနိုဝင်ဘာ9ရက်နေ့အထိခွင့်ပြုသွားမှာဖြစ်တယ်လို့လည်းကော်မရှင်တာဝန်ရှိသူတွေကပြောပါရယ်ကက်ယောဂါကြောင့်အိမ်မှာပဲကြိုတင်မဲပေးခွင့်ပြုထားတဲ့အသက်60နဲ့အထက်အသက်ကြီးပိုင်းတွေနာမကျန်းသူတွေအပြင်ကိုဗစ်တန်တရားနဲ့ကွာရန်တင်းဝင်နေရသူတွေခန့်မှန်းခြေ2000ဝန်းကျင်လောက်ကိုကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီကြိုတင်မဲတွေကောက်ယူဖို့စီစဉ်နေတယ်လို့လည်းရန်ကုန်တိုင်းတောင်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းလှိုင်ကပြောပါရယ
်ကျွန်တော်တို့က CL Home Unit တွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်အိမ်တိုင်းအရောက်အိမ်တိုင်းအရောက်ကျွန်တော်တို့ကတောက်ရောက်ပြီးတော့ကောက်ခံရပါလေအဲ့ဒီမှာရကြည်နေနေနဲ့အစုဖွဲ့တွေစုဖွဲ့မယ်စုဖွဲ့ပြီးတော့ဟဲ့သူတို့ဟိုကျင်းညာထားတဲ့ရန်နေပေါ့ဗျာ။တော့ဇွာရီပေါ့နော်။အဲ့ဒီကိုကျွန်တော်တို့ကိုတိုင်းကိုကြတော့ပြီးကောက်ပါပါ။ကျွန်တော်တို့60ကျော် ရဲ့နောက်တစ်ခါပေါ့နာမကျန်းသူတွေပေါ့နော်ကျွန်တော်တို့အဲ့ဒီမှာတစ်ခါတည်းကျွန်တော်တို့ကောက်ပါပါအနည်းဆုံး5ယောက်ပေါ့နော်အဲအနည်းဆုံး5ယောက်ရှိတယ်အုပ်စုအတွက်လည်းကျွန်တော်တို့ဒီနေ့လောက်ထားတာပေါ့နော်ဒီနေ့တွင်လည်းကျွန်တော်သွားပြီးတော့ကောက်ပါမှာပ
ါကက်ရွာကကူဆတ်မှုရှိမရှိစောင့်ကြည့်စစ်ဆေးခံနေရသူတွေကြိုတင်မဲကောက်ယူရမှာတော့ကျမကြီးဝန်ထမ်းတွေပါအကူအညီပေးဖို့အစီအစဉ်ထားတယ်လို့လည်းခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းလိုင်ကပြောပါတယ်
အဲ့ဒီကွန်ဒစ်စင်တာတွေကြတော့ကျွန်တော်တို့အဲအခုခွေအများကြီးတော့မသွားဘူးပေါ့ဗျာကျွန်တော်ကော်မရှင်ဖွဲ့ဝင်တစ်ယောက်နော်ကော်မရှင်ဖွဲ့ဝင်တစ်ယောက်ကနေပြီးတော့သမတ်တာတဲ့စင်တာတွေကိုသွားပြီးတော့အဲကျွန်တော်တို့အဲမဲပေးဖို့ဒီတမဲပေးဖို့ဆန္ဒရှိရှိကျွန်တော်အရင်မြင်တယ်လေနေပြီးတော့ဆန္ဒရှိတယ်ဆိုလို့ရှိရင်တော့အဲ့ဒီတော့ကျွန်တော်တို့ကတော့အဲ့ဒီကျွတ်တင်လဲတော့ထုတ်ပြလိုက်မယ်ဒါပေမဲ့အဲ့ဒီကျွတ်တင်တာတွေရဲ့ကျမ်းမာရေးတောင်းရှိတဲ့သူများနဲ့တစ်ဆင့်တော့သူတို့အလားဆောင်ရွက်ပေးရမှာပါဆန္ဒရှိတဲ့သူတွေပြေးပါဆိုလို့ရှိရင်ကျမ်းမာရေးတောင်းရှိတဲ့သူကလည်းပြေးပြနဲ့နော်ကြပြေးလိုက်ပြီးတော့အဆင်ပြေပြီလားပြီးပြီဆိုရင်အဲ့ဒီဆန္ဒမဲတဲ့နော်အဲ့တဲ့ကိုပြန်ထက်ပြန်လာရင်အပေါ်ကနေတော့ပိတ်ပြီးပြီးကျွန်တော်တို့အဖွဲ့တွေကော်မရှင်အဖွဲ့တွေပြန်ပေးပေါ့နော်ရကန်ဆောင်ရွက်ပေးရမှာဒါကျမ်းမာရေးတောင်းခံနေပေါ့နော်
ပဲခူးတိုင်းဒေသကြီးမှာလည်းရွေးကောက်ပွဲနေကြရင်မဲပေးဖို့အခက်အခဲရှိတဲ့ဝန်ထမ်းတွေအပါအဝင်ကြိုတင်မဲပေးခွင့်ရှိသူတွေဒီတစ်ပတ်ကစမဲပေးခွင့်ရကြမှာပါပဲခူးတိုင်းအတွင်းကြိုတင်မဲပေးဖို့ပြင်ဆင်နေတဲ့အခြေအနေကိုတော့တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးအောင်မြင့်ကအခုလိုပြောပါဗျာ
29ရက်နေ့ကစပြီးကျွန်တော်ကြိုတင်ဆန္ဒမဲတွေရရင်သူကဒီ stay at home ဒေသကအကုန်လုံးအသက်60ကျော်တဲ့လူတွေအကုန်လုံးကိုကျွန်တော်တို့ကကြိုတင်ဆန္ဒမဲနေမှာပဲပေးခိုင်းတာဖြစ်ပါ
ဟုတ်ကဲ့
တော့မလို့သူတို့ကြတော့ကျွန်တော်29နှစ်ရောက်ပြီးတော့ဆောင်ရမှာဖြစ်ပါတယ်ဒီအဲ့ဒီရွေးကောက်ပွဲလုပ်တဲ့နေမှာမအားလက်တဲ့ဟိုဌာနဆိုင်ရာရှိတယ်နောက်တစ်ခါရွေးကောက်ပွဲလုပ်တဲ့နေမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ကဟိုတာဝန်ချမ်းသာရမယ့်လူတွေရှိဒီပုဂ္ဂိုလ်တွေဆိုရင်ခုကျွန်တော်29ရက်ဆယ်လ2020ရနေပြီးတော့9နှစ်တီတာတင်ပြနာမည်ပြပိုင်နေရှိပါတယ်နောက်တာမန်ခုနလိုခီးသွားလာဖို့ရှိတဲ့အညတ်သားတွေအနေနဲ့ကတော့ကျွန်တော်တို့ဝင်းနေ6ရက်9ရက်2ရက်ပေါ့အဲတော့ပြီးတော့ကျွန်တော်ကျင်းပကနမဲပြည်ရမှာဖြစ်ပါတယ်ဒါရက်ွက်ကြော်ပြီးရက်ွက်ဝဲကော်မရှင်ပေါ်ပေါ်ရင်းမှာကျင်းပကနမဲပြည်ရမှာဖြစ်ပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာမဲပေးတဲ့လုပ်ငန်းစဉ်တွေကိုကိုဗစ်ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းစဉ်တွေနဲ့အညီဖြစ်စေဖို့ဆောင်ရွက်နေတယ်လို့မနေ့ကပဲသတင်းထုတ်ပြန်ထားပါတယ်မေဆနာရှင်တွေအနေနဲ့လည်းကက်ယောဂါကာလမှာနှာခေါင်းစီးတက်တာတဦးနဲ့တဦးသတ်မှတ်အကွာအဝေးအတိုင်းခက်ခွာခွာနေတာစတာတွေအပါအဝင်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့လည်းတိုက်တွန်းထားပါတယ်ရှင်။ကျွန်မအိတ်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
စီရင်တင်မာနေစေရခိုင်ပြည်နယ်ရသိတောင်မြို့နယ်မှာသမရုံနဲ့ရခိုင်လက်နက်ကန်ရေးအဖွဲ့တို့ကြားဒီကနေ့မနေ့တိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါမကြသေးခင်ကဆက်လို့မြန်မာစစ်တပ်နဲ့အေအေအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရသိတောင်မြို့နယ်မှာဒီနေ့မှလည်းတိုက်ပွဲဆက်စပ်ဖြစ်ပွားခဲ့တဲ့အကြောင်းဒေသခံတွေနဲ့အေအေအဖွဲ့ကပြောပါရယ်။ရသိတောင်မြို့နယ်ထဲအဖက်နန်းရွာတောင်ကျော်လမ်းနဲ့ကြောက်ပန်လူကျေးရွာနားမှာဒီနေ့စောပိုင်းကတိုက်ပွဲ300ဆက်မလဲဖြစ်ပွားခဲ့တယ်လို့ CTB ကြေးရွာသားဦးကျော်မင်းကပြောပါတယ
်။မနေ့ခဏနာရီလောက်တည်းကဖြစ်တာ။ကျောက်ပန်းတို့ကဇေဒီကျင်းလမ်းရှိတယ်မလား။မြေကြီးတောင်ဖြတ်ပြီးထောက်ထားတဲ့လမ်းလေ။ကျောက်ပန်းတို့ဖက်ကနေပြီးအစ်ဒီဘက်ကိုဝင်လာတဲ့ဦးကျော်မင်းအဲ့ဒီမှာတနေရာဖြစ်တယ်။ကျောက်ပန်းတို့ဖက်ကနေဝင်လာတဲ့တက်ကစစ်ကြောင်တော့ဟောပေါ့။ထုံကိုပြီးထိုက်တာပေါ့။နောက်ပြီးအဲ့ဒီတောင်ကျိုးထဲမှာရှိတဲ့တက်ကနေရာကြီးဆိုတဲ့နေရာမှာတခါတယ်။အဲ့တနေရာဖြစ်တယ်ဒီဒီစီရီကင်ထက်တောင်ကအရှင်းမှာအနေချောင်းသောင်းသခန်းအကြီးကြီးတစ်ခုရှိတယ်အဲ့ဒီတနေရာရဲ့300ရာဖြစ်တာပေါ့
တိုက်ပွဲတွေဖြစ်ပွားတဲ့နေရာဟာရွာတွေနဲ့အလှမ်းဝေးနေတာကြောင့်ရွာသားတွေထိခိုက်ဒဏ်ရာရတာမရှိဘူးလို့လည်းပြောပါတယ်ကျေသိတောင်မြို့နယ်အထက်နန်းရွာတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတော့အေးရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်ဒုက္ခကကုလူပြောပါတယ်
ဒီနေ့ဒီအော်တိုဘလ26ရက်ဒီမနက်9နာရီ28မိနစ်မှာဟိုရသေးတောင်မြို့နယ်အထက်နန်းရကျေးရွာရဲ့ဒီအနောက်ဖက်ပေါ့နော်တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။နောက်ပြီးလို့ရှိရင်ဒီနေ့အဲ့ဒီတိုက်ပွဲဖြစ်တဲ့နေရာပေါ့နော်ဒီရသေးတောင်မြို့နယ်အထက်နန်းရကျေးရွာရဲ့ဒီမြောက်ဖက်ဒီမီတာ300လောက်အပေါ်မှာလည်းပဲနောက်တစ်ကြိမ်တိုက်ပွဲထားပြီးတော့ဖြစ်တာရှိတယ်။ဒီမနက်8နာရီ50မိနစ်လောက်မှာပေါ့
ဒီကနေ့မှလည်းချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးထိခိုက်မှု ကိုတော့မသိရှိသေးဘူးလို့ခိုင်လူခကဆိုပါတယ်။ရတိတောင်မြို့နယ်ကတိုက်ပွဲတွေတွင်မြန်မာစစ်သားဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့ကြောင်းအေဖွဲ့ရဲ့ပြောဆိုချက်ကိုတော့တိကျအတိမပြုတ်နိုင်သေးသလိုရတိတောင်နဲ့ပလက်ဝါမြို့နယ်ကတိုက်ပွဲအခြေအနေကိုသိရှိဖို့မြန်မာစစ်သားပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဒီကနေ့မှလည်းရတိတောင်မြို့နယ်ထဲဒီရခိုင်လက်နက်ကန်ဖွဲ့နေရာယူထားတဲ့အောင်တာစီကုန်းဘက်ကိုမြန်မာစစ်တပ်ကနေလက်နက်ကြီးစင်နဲ့ပြစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ
်။အောင်တာစီဘက်မှာတော့လက်နက်ကြီးနဲ့ဒီတော့ကနေလက်ပြတာထိသေးကနေပြစ်တာအဲ့ဒါတော့နေရာရှိတယ်ဒီနေ့လေးပြည်ပြည်ပြစ်နေတော့ပဲ
။ရခိုင်ပြည်နယ်ကလက်နက်ကန်ပြစ်ပခတ်တွေပါဝင်နိုင်ငံဝန်ကတိုက်ပွဲတွေရောက်ကလေးငယ်တွေပါဝင်အယက်သားတေဆုံမှုတွေဟာပြီးခဲ့တဲ့နှစ်တွေထက်ပိုများလာနေတဲ့ပေါ်ဆိုရင်ကြောင့်လေကုလသမဂ္ဂလူရာချင်းစာနာမှုဆိုင်ရာယုံကဒီလထဲမှာပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေကျင်းပမဲ့ထွေထွေရွေးကောက်ပွဲညှိကြက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအထက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်နေပေးသွားမှာဖြစ်ပါတယ်ရှင
်။ COVID ကရောဂါထိန်းချုပ်ရေးကြောင့်ရန်နာထားရတဲ့ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြောက်ရီမြို့ကြားကုန်သွယ်မှုတွေဒီကနေ့ပြန်ဆခဲ့ပေမဲ့အခက်အခဲတွေရှိနေသေးဖြစ်ကြောင်းပြောပြပါမယ်။ကျမကမအေးပါပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြော့ပြန်ကူးစက်မှုတွေကြုံရပြီးတဲ့နောက်ထိုင်းနိုင်ငံနဲ့နေဆက်ကုန်သွယ်မှုတွေကိုပိတ်ထားတာသတင်းတစ်ပတ်ကျော်ကြာပြီးတဲ့နောက်ဒီကနေ့ပဲပြန်ဖွင့်ပေးလိုက်တာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံကကပ်ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေရှိနေသေးဖြစ်တာကြောင့်နှစ်နိုင်ငံကုန်သွယ်မှုတွေအပြည့်အဝမလုပ်နိုင်သေးပဲဖြစ်နေတဲ့အကြောင်းမြောက်ဝီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်။နှစ်နိုင်ငံနယ်စပ်မှာတီးတန့်ဇုံနယ်မြေတတ်မှတ်ပြီးကုန်သွယ်တဲ့အစီအစဉ်ကြောင့်ဆုံးရှုံးမှုတွေရှိနေတယ်လို့လည်းပြောပြပါတယ်
။ကုန်သွယ်မှုဆိုတဲ့အနေအထားမျိုးတော့မဖြစ်သေးဘူးပေါ့။ဒီကဲဆုံးချင်းချင်းဒါကွန်မတီပြင်သွင်းတင်ပို့နိုင်အောင်တော့ဟိုစီမံဆောင်နေအောင်ဒီကုန်သွယ်မှုကအနည်းဆုံးချင်းတော့ကျွန်တော်ကဟိုဘက်ဒီကိုတော်နဲ့ဒီဘက်ကိုတော်ရင်းတော့ချိန်မှကျွန်တော်ကိုယ်တော်မှာကွန်ပျူတာတင်တာရောကွန်ပျူတာချတာရောအဆင်ပြေတာရောမှာ
ဟုတ်ကဲ့
တော့ကျွန်တော်တို့ကဒီကိုယ်တော်မှာကြတော့သူလိုအပ်တဲ့ဟာပေါ့ကွန်တေနာလိုက်ဆိုလဲကွန်တေနာလိုက်မှာရှိတာပေါ့ဒီကိုယ်တော်နေကြတော့ကျွန်တော်တို့ကရိန်းနဲ့မှာရှိတာပေါ့သူ့ကိုယ်တော်နေမှာကသူ့ရဲ့ပစ္စည်းအမြင်အမြင်ပေါ်မှာဒီပေါက်လက်နဲ့မှာတာပေါ့
ဟုတ်ကဲ့
သူ့အကြလဲသူ့ကွန်ပျူတာမှာအဲလူငယ်လောက်ရတာရှိရအောင်ကြတယ်လဲဒီမှာလုံးကျွမ်းကျင်လောက်သားရှိတာပေါ့
ဟုတ်ကဲ့
ဘယ်ဟာမျိုးချမှာပေါ့ဒါကကွန်ပျူတာတင်ချပေါ်မှာလေနောက်တစ်ပိုင်းကဘာရှိနေလဲဆိုတော့ကျွန်တော်ကဒီဒီရက်တုန်းကဘိုးတော်မရှိဘူးပါ့
။အခု
ကမရှိဘူးပေါ့။ဘိုးကမရှိတဲ့အတွက်မျိုးပူကြီးပြည့်စည်တဲ့ပစ္စည်းတွေကကျွန်တော်ကော်လီကြမယ်။ပြည့်စည်နေပေါ်မှာ။အခါမိုးလာရင်မိုးထီလိုမရတဲ့ပစ္စည်းတွေကကော်လီကြမယ်။ချို့ကြီးပြည့်စည်နေပေါ်မှာ။အလားတူပဲချို့ကနေတိုင်းမခံတဲ့ဟာလေးရှိတယ်။ဟုတ
်ကဲ့။
နောက်တစ်ခုကတော့အဓိကအဆိုးဆုံးက dangerous cargo ပေါ့။ dangerous cargo ဆိုတော့ကျွန်တော်တို့ဒီစက်သုံးစီလိုဟာမျိုး LPG လိုဟာမျိုး oxygen လိုဟာမျိုးပေါ့။အဲလိုဟာမျိုးကဲ့ရတော့အများကြီးများတယ်။
ဟုတ်ကဲ့
ခုကတော့လေမြေတူမခိုင်တဲ့ပစ္စည်းတွေကပလတ်စတစ်တွေနေပြီးတော့တောင်းတော့မှာပါအတုံးလို့ဆက်မပြေတော့ဘူးနောက်ကအစားတောက်တွေလို့လည်းမြေတူရဲ့ဆက်ပြတ်ပြတ်တာပါမှာ
ဟုတ်
ကဲ့ဒီစက်ကူပတ်ကင်တွေပါတဲ့ဟာတွေစက်ကူလေးတွေတို့အဲ့လိုဟာမျိုးကြတော့လေမြေကြီးပစ္စည်းရပေါ့ဟောကျွန်တော်တို့ကကွန်ပျူတာကတင်ပို့ဖို့လည်းလုပ်ထားပြီးတင်ပို့ဖို့လည်းလုပ်ထားပြီးဖြစ်လို့ risk ကြီးပြီးတော့ကျွန်တော်လုပ်ခဲ့ရတာ ਉ ဒီကလာလည်းအလိုပဲဒီတိုင်းတော့ဆိုတော့အဲမဖြစ်မတည်တင်သွင်းတင်ပို့အောင်တဲ့ဟာလောက်ကိုပဲအဲ့လုံနိုင်ငံချင်းမျိုးပေါ်မှာဟုတ်
မြန်မာနိုင်ငံကကုန်တင်ကားမောင်းသမားတချို့မှာကိုဗစ်ကပ်ရောဂါပိုးကူးစက်နေတာကိုထိုင်းနိုင်ငံကစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်နိုင်ငံကြားအဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မဲဆောက်မြဝတီကုန်သွယ်မှုတွေမှာရင်မောင်းတွေကိုထိုင်းနိုင်ငံကဝင်ဝင်ထုတ်ခွင့်တွေကန့်သတ်ထားတာပါရောဂါကူးစက်မှုအန္တရာယ်ကိုထိန်းချုပ်ဖို့ဒေသခံတွေတောင်းဆိုဆန္ဒပြခဲ့ကြတဲ့အတွက်နယ်စပ်တစ်သားကနေကုန်သွယ်မှုတွေကိုလည်းထိုင်းနိုင်ငံကယာယီပိတ်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာကုန်သွယ်တွေရဲ့တောင်းဆိုမှုကြောင့်ကပ်ရောဂါထိန်းချုပ်ရေးလမ်းညွှန်ချက်တွေအရနယ်စပ်မှာကုန်သွယ်ရေးစုံနယ်မြေတတ်မှတ်ပြီးကုန်သွယ်မှုတွေပြန်ဆောက်ခဲ့ပါတယ်ဒါပေမဲ့လည်းလက်တွေ့မှာအခက်အခဲတွေဆ ုံးရှုံးနေနာမှုတွေကိုကြုံနေရတာကြောင့်ဒီအစည်းအဝေးကိုပြန်သုံးသပ်ဖို့မြန်မာအနာပိုင်တွေဘက်ကထိုင်းအနာပိုင်တွေကိုတင်ပြထားပါတယ်။နှစ်စဉ်ခန့်မှန်းကြည့်အမေရိကန်ဒေါ်လာတန်ပေါင်း 2,500 လောက်ကုန်သွယ်မှုပမာဏရှိတဲ့မဲဆောက်မြောက်တွေနေဆက်ကုန်သွယ်မှုတွေကိုပြန်ဖွင့်လိုက်ပေမဲ့ကျန်တဲ့နေဆက်တွေမှာတော့အဝင်အထွက်တွေနဲ့ကုန်သွယ်မှုတွေကိုထိုင်းနိုင်ငံကဆက်လက်ပိတ်ထားဆဲဖြစ်ပါတယ်ရှင်။ကျမမအေးအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ဒီမနက်ကမှရွေးကောက်ပွဲတွေကျင်းပဖို့သတင်းပတ်အနည်းငယ်ပဲလိုလိုတဲ့အချိန်မှာပဲပထမဆုံးအချိန်မဲပေးခွင့်ရမယ့်လူငယ်တွေကြားမျှော်လင့်ချက်တွေစိုးရိမ်စိတ်တွေနဲ့ရှိုးထွေးနေတာကိုတွေ့ရပါတယ်။ကဲယောဂာနဲ့ကြုံနေရချိန်မှာပဲရွေးကောက်ပွဲကျင်းပဖို့အခြေအနေမပေးဘူးဆိုပြီးပယ်ဖျက်လိုက်တာတွေလည်းရှိနေတာကြောင့်လူငယ်မဲဆန္ဒရှင်တွေကြားသဘောထားတွေအမျိုးမျိုးရှိနေကြတာပါရွေးကောက်ပွဲပေါ်ပထမဆုံးမဲပေးခွင့်ရမယ့်လူငယ်တွေရဲ့သဘောထားအမြင်တွေကိုတော့ဒီတစ်ပတ်သတင်းထောက်မှတ်စုအစီအစဉ်မှာကျွန်မအင်တနာထွန်းကပြောပြပါမယ်ကဲယောဂာကာလကျင်းပမယ့်ရွေးကောက်ပွဲနီးလာတာနဲ့အမျှပထမဆုံးအချိန်မဲပေးခွင့်ကိုအသုံးချဖို့လူငယ်တွေကြားစိတ်အားထက်သန်နေကြသလိုမကြီးမရအခြေအနေတွေအပေါ်စိတ်ပြက်လက်ပြက်ဖြစ်နေသူတွေလည်းရှိနေပါတယ်။ရွေးကောက်ပွဲမှာကိုနှစ်သက်ရာကိုစလဲကိုကိုယ်တိုင်ရွေးချေခွင့်ရမယ့်အခွင့်အရေးကိုပထမဆုံးအကြိမ်အသုံးချရမှာဖြစ်တာကြောင့်မဖြစ်မနေမဲပေးမယ်လို့ပြောတဲ့သူကတော့ပြင်မနာမျိုးနေကကိုစိုးတီဟာပါ
။ရွေးချက်လိုက်တဲ့မဲတမဲရလည်းမမသားဘူးလေ။တော့မှတာဝန်ရှိရပါတော့လူငယ်တယောက်နေနဲ့အဲဒီတောင်းရတာဝန်ရှိရတော့ကျွန်တော်တို့မဲဟိုတော့ကျွန်တော်သိချာသိသိပြီးရောပေါ့နော်ကျွန်တော်တို့ရွေးချက်လိုက်တဲ့အမှန်ကန်မှုတော့လိုပါပေါ့နော်။အဲကြောင့်ဒီတိုင်းတော့မဲပေးဖို့အရေးကြီးပါခင်ဗျာ။ဟုတ်ဘာလို့ကြောင့်မဲပေးတဲ့လဲဆိုပေါ့ကျွန်တော်တို့ကျွန်တော်ပြရတဲ့မဲကြောင့်ကျွန်တော်နောက်တက်လာမယ်ဆိုရပါတော့ကျွန်တော်တို့ဘာဖြစ်လန်းနေပြီးနိုင်တော့ကျွန်တော်မှမျှော်လင့်ချက်တွေရှိရပါတော့အဲရှိတတ်ပြီးတော့ကျွန်တော်တို့ဘာညာဟိုတိုးတက်မှုဖြစ်လာနိုင်မယ်ကျွန်တော်တို့ဘွားတော့ကျွန်တော်ဘွားမှုဟိုဒီနိုင်ငံတော့ပေါ့နော်နိုင်ငံမှုတိုးတက်မှုအဲတားနိုင်ငံနေနဲ့ရှင်လိုက်ရင်ကျွန်တော်နိုင်ငံအဖက်ဖက်ကပေါ့ဖွံ့ဖြိုးတိုးတက်လာအောင်တော့ဟိုဘယ်လိုလဲတိုးတက်လာအောင်လုံးနိုင်မယ်လို့ကျွန်တော်ယုံကြည်ရဗျာကျွန်တော်အကြောင်ကျွန်တော်ဒီမဲတမဲကတော့နိုင်ငံသားတယောက်အနေနဲ့ကတော့အဲမေတ္တာနဲ့အရေးကြီးရလို့ကျွန်တော်ပြောချင်ပါတယ်ဟုတ
်သူ့လိုပဲနိုင်ငံသားတယောက်ရဲ့အခွင့်အရေးနဲ့တာဝန်ကိုအသုံးချခွင့်ရဖို့မျှော်လင့်နေသူကတော့ပြည်မနာမျိုးနေရမှာစိမ့်ပူပူနိုင်ဖြစ်ပါတယ
်ဒီဘဲကြောင့်ပဲတိုင်းပြည်လည်းကြောင်းရဲသွားနိုင်တယ်အားကြောင့်ဒီမဲတော်ကအရေးအကြီးကြီးပါတယ်ဒီမတို့အနာဂတ်ကိုမျှော်တိုင်းပြည်နာတော့ဘောအတွက်လက်လက်ဟိုဘောတော့တော့ဆက်ချစဉ်းစားပြီးပေးတဲ့နေပေါ့ဒါပိုင်းမျှော်တို့ရောပညာကြီးရောလောပိုင်ခွန်လန်းနေအလုံးအတွက်ပြောင်းလဲသွားဖို့အတွက်မဲဆောင်ပါရင်ဟောရည်ကြီးရပေါ့ဒါကြောင့်မဲကိုတည်ချာလေးစဉ်းစားကြည့်ဖြစ်ပါတော့
လာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပြီးအသက်18နှစ်ပြည့်လို့ပထမဆုံးမဲပေးခွင့်ရှိသူအရေအတွက်က5တန်းကျော်ရှိပါတယ်ဒါပေမဲ့လည်းတိုင်းနဲ့ပြည်နယ်6ခုကမဲဆန္ဒနယ်မြေတချို့မှာလွတ်လပ်မျှတတဲ့အခြေအနေတွေမရှိတာကြောင့်မဲဆန္ဒရှင်တတန်းကျော်မဲပေးခွင့်မရမဲ့အခြေအနေနဲ့လည်းရင်ဆိုင်နေရတာပါလနကိုင်ပြည်ပခတွေကြောင့်လုံချုံရေးစိုးရိမ်ရတဲ့အခြေအနေအောက်မှာရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ကိုဖျက်သိမ်းထားရတဲ့ရခိုင်ပြည်နယ်အမ်းမြို့နယ်ကမှစိုးစံနာလေးကတော့ပထမဆုံးအကြိမ်မဲပေးနိုင်မယ့်အခွင့်အရေးဆုံးရှုံးရမှာဖြစ်တဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်နေပါတယ်
။ဖတ်ဆိုင်ဗုဒ္ဓတယောက်အနေနဲ့ဘာပြောချင်လဲဆိုတော့ဒီပေါ့နော်အဲမိန်းလာဆောင်မဲ့နေ့လက်ထက်မဲ့ဒီရွေးချယ်ရခါမှာရသူတို့သားတိတ်ဆုံးတော့သူခံစားရတယ်ဘာလို့လဲဆိုတော့သူတို့သားတိတ်ဆုံးတော့ဆိုတော့ကိုယ်ပါမုန်းဆုံးမဘွားနေပဲကျန်ခဲ့ရမလို့လို့ကိုကအပြူပွားနေပဲပြည့်ဖြစ်ရမယ်လို့အဲ့လိုမျိုးဖြစ်သလိုခံစားရတယ်။အခုကမဲပြိမဲ့ရေးကလည်းရွေးပြီးပြီကိုနာမည်ကလည်းမဲဆင်းမှာပါပြီးတော့ပြီကိုရဲ့မဲပြိမဲ့အခွင့်အရေးကိုလည်းကိုကအသုံးချမယ်လို့စိတ်ကူးပြီးပြီအဲ့ဒီအချိန်မှပဲမဲရမပြေးရတော့ဆိုတော့ကိုရဲ့မျောလေးရှိတဲ့အိမ်မက်တွေကြောက်ဆုံးသွားလို့ခံစားရတယ
်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာအခုဆိုရင်မြို့နယ်၄ခုမှာပဲရွေးကောက်ပွဲကိုအပြည့်အဝကျင်းပနိုင်တော့မှာပါ။ရွေးကောက်ပွဲကျင်းပခွင့်ရမယ့်ရခိုင်ပြည်နယ်မန်အောင်မြို့နယ်ကကိုခန့်ဝေလင်းကတော့ပထမဆုံးအကြိမ်မဲပေးခွင့်ရမယ့်လူငယ်တယောက်အနေနဲ့လာမယ့်ရွေးကောက်ပွဲကနေအပြောင်းအလဲတွေထွက်ပေါ်လာဖို့လည်းမျှော်လင့်နေပါတယ်
။ပထမဆုံးမဲပေးမယ့်လူတယောက်အနေနဲ့ခံစားချက်ကတော့ကျွန်တော်တို့လာမယ့်2020ရွေးကောက်ပွဲမှာစစ်မှန်တဲ့အဆိုရတရားကိုလိုချင်တယ်။ဒီလူတွေအတွက်ကြည့်ရအဆိုရတရားကိုလိုချင်တယ်။ကျွန်တော်တို့အထူးသဖြင့်တိုင်းသားဒေသတွေကိုကြည့်ရအဆိုရတရားကိုလိုချင်တယ်။ပြီးတော့ဘာကြောင့်မဲပေးရလဲဆိုတော့ကျွန်တော်ပြောတဲ့အတိုင်းပဲ အပြောင်းလဲတစ်ခုလိုချင်တာကျွန်တော်တို့ကကျွန်တော်တိုင်းသားတွေကတကယ်ပြောင်းလဲမှုလိုချင်တာကျွန်တော်တို့နှစ်တည်းအများကြီးဖြတ်သန်းလာခဲ့ရပြီကျွန်တော်တို့တိုင်းသားတွေပေါ့မတရားမှုတွေခိနှိမ်မှုတွေအနိုင်ကျင့်မှုတွေတရားမျှတမှုရှိတာလည်းအများကြီးခံရရပြီအဲဒါကြောင့်ဒီ2020ရွေးကောက်ပွဲမှာကျွန်တော်တို့တိုင်းသားတွေအနေနဲ့ကောင်းမွန်တဲ့ဆိုတာတရားပြည်သူတွေကိုကြည့်ရဆိုတာတရားတိုင်းသားတွေကိုကြည့်ရဆိုတာတရားကိုလိုချင်လို့မဲ့ပြရဦးလို့ကျွန်တော်ကတော့ပြောမယ်
ကိုဗစ်ကရောဂါကူးစက်မှုတွေကြောင့်သွန်လာလှုပ်ရှားမှုတွေဆက်လက်ကန့်သတ်ထားရတဲ့အချိန်မှာကျင်းပမဲ့ရွေးကောက်ပွဲဖြစ်တာကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ်။ရွေးကောက်ပွဲတာဝန်ရှိသူတွေကတော့ကတ်ရောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာအန္တရာယ်ကင်းကင်းမဲ့ပေးနိုင်အောင်ပြင်ဆင်နေတယ်လို့ပြောဆိုထားပါတယ်။ဂျပန်နိုင်ငံမှာကြောင်းတက်နေတဲ့ကိုကျော်ဆန်းဟင်းကတော့ကတ်ရောဂါကြောင့်ကျောင်းတွေနားထားရလို့မြန်မာနိုင်ငံကိုပြန်ရောက်နေတော့ကြုံရတဲ့ရွေးကောက်ပွဲမှာရောဂါကူးစက်မဲ့အန္တရာယ်ကိုစိုးရိမ်နေမဲ့လည်းမဲ့ပေးဖို့စိတ်အားထက်သန်နေပါတယ်
။တခြားစိုးရိမ်မိတာကတော့ဟိုလူတွေအများကြီးနဲ့သွားပြီးတော့တန်းစီပြီးတော့မဲပေးရမယ်ဆိုတော့တချက်အဲကိုဗစ်နဲ့ပတ်သက်ပြီးတော့နည်းနည်းတော့စိုးရိမ်မှုရှိပါတယ်ဒါပေမဲ့လည်းပထမဆုံးမဲပေးရမှာဆိုတော့စိတ်တကြောပြီးပါတယ်ပေါ့
လာမယ့်ရွေးကောက်ပွဲမှာပထမဆုံးမဲပေးခွင့်ရမယ့်လူငယ်တွေစိတ်အားထက်သန်မှုတွေရှိနေပေမဲ့ရောဂါကူးစက်မှုတွေအပါအဝင်စိန်ခေါ်မှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်မှာစိန်ခေါ်မှုတွေလည်းရှိနေပါတယ်ရွေးကောက်ပွဲစောင့်ကြည့်အကဲခတ်တဲ့အဖွဲ့တစ်ခုဖြစ်တဲ့မြို့မြမဖောင်ဒေးရှင်းကအမှုဆောင်ညွှန်ကြားရေးမှူးမမျက်နှာတင်ကတော့ရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရမယ့်လူငယ်တွေရဲ့အခွင့်အရေးထိခိုက်တာဟာကြီးမားတဲ့ဆုံးရှုံးမှုဖြစ်နိုင်တယ်လို့မြင်ပါတယ်
။ပထမဆုံးဖြစ်တဲ့အတွက်စိတ်ထုတ်ရှားမှုလည်းရှိတယ်။နောက်သူတို့စဉ်းစားတာပေါ့နော်ဒါပေးပါတီကိုပေးရမလဲ။ဒါကုစရယ်လောက်နေတာဘသူတွေရှိလဲ။ဘာညာဆိုတာလူငယ်ဆိုတာလက်တက်စူးစမ်းလို့ရစိတ်ရှိတယ်ပေါ့နော်။အဲ့လိုမျိုးအချိန်မှာဒါသူတို့မဲပေးခွင့်နဲ့ဆုံးရှုံးသွားမယ်ဆိုရင်သူတို့ကဒါဒီမိုကရေစီစနစ်ကိုအယုံကြည်ကင်းမဲ့တော်တာတွေဖြစ်နိုင်တာပေါ့နော်အာဒါကတော့မထူးပါဘူးဆိုတဲ့ဟာမျိုးတွေဖြစ်လာမယ်နောက်ပြီးတော့ဒီလူငယ်တွေကြားထဲမှာဒါ no vote ဆိုတဲ့ကိစ္စတွေဒါဖြစ်လာမယ်ပေါ့နော်ဒါကဘာလို့လဲဆိုတော့ဒါသူတို့ကဒါစနစ်တစ်ခုကိုယုံကြည်နေတယ်ဒါသူတို့ယုံကြည်လောက်အောင်သူတို့ကိုပံ့ပိုးမှုတွေရှိနေတယ်ဆိုရင်တော့ဒါဒီလိုအခြေအနေမျိုးတွေမရှိဘူးဒါဟာဒါကျွန်မထင်တယ်မဲပေးခွင့်တစ်ခုတည်းဆုံးချုံသွားတာတွေမဟုတ်ဘဲနဲ့ဒါလူငယ်တွေအတွက်ပြောမယ်ဆိုရင်တော့သူတို့ရဲ့ဒီဒီမိုကရေစီနဲ့ပတ်သက်တဲ့ယုံကြည်ချက်တွေကိုပါဒါရိုက်ချိုးလိုက်တယ်လို့ဖြစ်တယ်ပေါ့နော်ကျွန်မအနေနဲ့ကတော့အဲ့လိုပဲထင်တယ
်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးတော့မဲပေးခွင့်ရှိသူက38တန်းကျော်ရှိမယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းကက်ယောဂကာလအသွာလာကန့်သက်ထားတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်မှာထိခိုက်နိုင်တယ်လို့ခန့်မှန်းနေကြသလိုပထမဆုံးအကြိမ်မဲပေးခွင့်ရမယ့်လူငယ်တွေမဲပေးခွင့်ဆုံးရှုံးမှာရွေးကောက်ပွဲမှာပထမဆုံးအကြိမ်ရှင်ပြိုင်ကြမယ့်လူငယ်တွေအခွင့်အရေးထိခိုက်မှာစိုးရိမ်ရတဲ့အခြေအနေတွေရှိနေတယ်လို့လည်းအကဲခတ်တွေကသတိပေးနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းထောက်မှတ်စုအစီအစဉ်မှာတင်ပြလိုက်ရပါတယ်ရှင်။ကျွန်မအိတ်သနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
မင်္ဂလာပါသောတာရှင်များရှင်ကျမသိန်းကီထိုက်ပါစီးပွားရေးလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တဲ့ကပ်ဘေးကာလအတွင်းလုပ်ငန်းရှင်အတော်များများကလူမှုကွန်ရက် Facebook ပေါ်ကနေဓာတ်ရိုက်လွှင့်ရောင်းချမှုလိုမျိုးဈေးကွက်ထိုးပေါက်လာတာကိုခက်မြန်မြန်ပြောင်းလဲလာနေကြပါတယ်ဒီအပြောင်းလဲကကပ်ဘေးအလွန်စီးပွားရေးလုပ်ငန်းအခင်းအကျင်းတွေအထိပြောင်းလဲသွားနိုင်ပါပြီလားဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာစူးစီးတင်ပြထားပါတယ်ရှင်ကပ္ပေးကာလအတွင်း Facebook လူမှုကွန်ရက်သုံးပြီးဓာတ်ရိုက်လွှင့်ရောင်းချနေကြတဲ့အထက်မှာသိန်းရာနဲ့ထောင်နဲ့ချီအရောင်းဝယ်ဖြစ်တယ်လို့ဆိုကြတဲ့ငွေပိုမှဝယ်စားလေရှိတဲ့လဝရတနာဈေးခွက်ကအတော်လေးထင်သာမြင်သာဖြစ်လာပါတယ်
။ပြန်မြသဘောဖြင့်ပြောမယ်ဆိုလို့ရှိရင်တော့အခုကရတနာလုပ်ငန်းကောင်းတယ်ဆိုရင်ဒါစီးပွားရေးလုပ်ငန်းကမှပြီးမှအဆင်ပြေတယ်လို့ပြောလို့ရတယ်ပေါ့နော်တခြားလုပ်ငန်းတွေလည်းကောင်းနေလို့ဒါယတနာဝယ်နိုင်တာပေါ့နော်အဲ့ဒီသဘောကိုလည်းဟိုတွက်ဆလို့လည်းရပါတယ်ရှင
်မန္တလေးအခြေဆိုင်ဒဇင်ပန်းဆင်ရွှေယတနာဆိုင်ရှင်ဒေါ်စုမွန်တူပါသူကတော့ Facebook ကနေလက်ဝတ်ယတနာတွေစာရောင်းတာသတင်းနှစ်ပတ်လောက်ပဲရှိသေးပေမဲ့ဆိုင်ဖွင့်တဲ့အချိန်တုန်းကထက်တောင်မှအရေးအတွက်အဖြစ်အယောင်းသွက်တယ်လို့ပြောပါတယ်
ကျမတို့ရောင်းတဲ့ပစ္စည်းတွေဆိုလို့ရှိရင်အခု200 300ပတ်ဝန်းကျင်လောက်ကိုရောက်သွားပြီပေါ့နော်ဒီနှစ်ပတ်အတွင်းမှာပဲဒီလအတွင်းမှာပဲကျမတို့ပစ္စည်းအခု200 300လောက်ထိရောင်းနေရပါတယ်နောက်တစ်ခုကဒီလိုမျိုးတောင်းကနန်းလေးတွေပဲအရင်ရောင်းတဲ့ခါမှာကျမတို့မှာအမြတ်အားဖြင့်တော့နည်းပါတယ်ဒါပေမဲ့အမြဲတမ်းအလုပ်ဖြစ်နေတော့ကိုယ့်ရဲ့ brain ဆရာတွေကိုအလုပ်ပေးနိုင်တယ်နောက်တစ်ခုကကိုယ့်ရဲ့ကြောက်သွေးဆရာတွေအလုပ်ရတယ်ကိုယ့်စီကိုအမြဲတမ်းသွေးနေတဲ့ကြောက်ဟိုရောင်းဝယ်လုပ်တဲ့ကလေးတွေလူငယ်တွေအလုပ်ရတယ်
Facebook မှာနိုင်ငံကျော်ရုပ်ရှင်မင်းသမီး Academy ထက်ထမိုးဦးရဲ့လက်ဝယ်ရတနာတင်ဆက်ရောင်းချမှုဟာဆိုရင်လေကျောင်းမြတ်ရတနာလုပ်ငန်းကြီးတစ်ခုလုံးအတွက်အကျိုးရှိစေတာလို့ဒေါ်စုမွန်တိုးကရှုမြင်ပါတယ်။ကျောင်းမြတ်ရတနာလုပ်ငန်းမှာအယောင်အဝယ်တက်လာတာကြောင့်လုပ်ငန်းနယ်ပယ်တဲကလူတွေအတွက်လဲကပ်ဘေးကာလအတွင်းအလုပ်အကင်တွေရစေတာဖြစ်ပါတယ်။လက်ဝယ်ရတနာလုပ်ငန်းကဏ္ဍတစ်ခုတည်းတယ်မဟုတ်ပါဘူး။စားတောက်ကုန်လုပ်ငန်းတွေအချက်အပြုတ်လက်ရာအကောင့်သူတွေရဲ့တပိုင်းတနိုင်ချက်ပြုတ်ရောင်းချမှုတွေဟာလဲ Facebook ပေါ်မှာခက်ဆိတ်ဆိတ်တွေ့လာရပါတယ်။ကပင်းမတိုင်ခင်ကတည်းက Facebook လူမှုကွန်ရက်မှာလက်လီရောင်းချသူတွေရှိခဲ့ပါတယ်။အခုကပင်းကာလမှာပုံမှန်အပြင်ထွက်သွားလာလို့မရတဲ့မသင့်တော်တဲ့အခြေအနေမျိုးမှာမြန်မာလူလူချာအတွင်ကျဲဆုံးတုံးတဲ့လူမှုကွန်ရက် Facebook ပေါ်ကစမ်းသပ်ရောင်းချမှုတွေကနေဈေးကွက်ကပိုပြီးတော့ကျေပြန့်လာပါတယ်။ဒေါ်စုမွန်တိုးကအခုလိုဆက်ပြောပါတယ်
။ပရင်းစရာတယောက်ကိုမီကရိုမီတာစု3ယောက်နဲ့ဆုံးရှိရပေါ့နော်။ပရင်းစရာတယောက်ကိုမီကရိုမီတာစု3ယောက်ရှိရဆိုတော့ဒီမှာနဲ့လက်တွဲပြီးတော့အလုံးလုံးနေတဲ့ပရင်းစရာ6ယောက်လောက်ရှိတယ်။အတို့ရဲ့နောက်မှာမီကရိုမီတာစုဟိုအယောက်20လောက်ရှိတယ်။ဒါဒီကျမရောင်းရတယ်ဆိုရင်တို့အယောက်20ပြည်လဲတာပေါ့နော်နောက်တစ်ခုကကျတော့ကြောက်တေပေါ့အထက်ထဲမှာထည့်တဲ့ကြောက်တေကလည်းကျမတို့မူးပုတ်မှာကြောက်သွေးတဲ့သူတွေအစင်ပြည်တယ်ကြောက်သွေးတဲ့သူတွေအစင်ပြည်တယ်ကြောက်ရောင်းတဲ့ပွဲစားတွေအစင်ပြည်တယ်ကြောက်ရောင်းတဲ့ကုန်သေးတွေအစင်ပြည်တယ်ပိုင်ရှင်တွေအစင်ပြည်တယ်ဝယ်ရတဲ့သူတွေအစင်ပြည်တယ်ပေါ့နော်အခုအမပြောသလိုမျိုးပေါ့ internet facebook media မှာဟိုထက်ထမိုးဦးတို့အလိုမျိုး live stream ပြီးတော့ရောင်းတဲ့အခါမှာမင်းသမီးသူရောင်းတဲ့စိုင်းတွေအလုတ်ဖြစ်ရုံနဲ့မကအောင်တခြားပေါ့နော်တို့ live stream ပြီးတော့မှထက်ထမိုးကိုခေါ်ပြီးမရောင်းနိုင်တဲ့ဆိုင်တွေလည်းအလုပ်ဖြစ်ကြပါတယ်။မိုးပုံမှန်ရှိတဲ့ကြောက်သွေးတဲ့သူတွေလည်းအလုပ်ဖြစ်ကြတယ်။ပြောရမယ်ဆိုတနည်းအားဖြင့်ပြောရမယ်ဆိုလို့ရှင်တော့ဟိုတနိုင်ကလုံးပေါ့နော်။ဟိုဒါဒီဖလန့်မိုးသွားတာပဲပေါ့ဒီရဲ့ effect ကပေါ့နော်။အဲဟိုဆိုင်ကသူလွှင့်ပြီးရောင်းပြီးတော့ဘာအယောင်လေးဘာကြောက်လေးရောင်းဆုံးကြောက်လေးတွေလူတွေတိလာတယ်။မိုးကုတ်ကြောက်လေးတွေလူတွေပို့ပြီးတော့သဘောကျလာတယ်ဝယ်လာကြတယ်ပေါ့နော်။
ကပင်းမတိုင်ခင်ကပုံမှန်လဲပတ်နေတဲ့အယောင်ဝယ်ဈေးကွက်ကုန်ပစ္စည်းဖြန့်ချိမှုဈေးကွက်ကကပင်းအလွန်မှာပြောင်းလဲလာနိုင်ပါပြီလားဘသူတွေပြင်ဆင်ထားကြဖို့လိုပါပြီလဲဆိုရာကိုမန္တလေးမှာရုံဆိုင်ပြီးအထက်မြန်မာပြည်တဝန်းကုန်ပစ္စည်းလက်ကားဖြန့်ဖြူးရေးလုပ်ငန်းကြီးဖြစ်တဲ့ UMT Trading Company Limited ရဲ့ Director ဦးကျော်မင်းသိန်းကိုမေးကြည့်ထားပါတယ
်ဥပမာပြောရမယ်ဆိုလို့ရှိရင်အခုမြန်မာပြည်မှာဆိုလို့ရှိရင် Micro ဆိုပြီးတော့ရောက်လာတယ်အဲ့လိုမျိုးဒီ International Build လုပ်ထားတဲ့ဒီကုမ္ပဏီတွေဆိုလို့ရှိရင်တော့သူတို့စီမှာဒီ investment นี่ပါလာတဲ့အတွက်အရင်ကြီး size ရမလို့ပေါ့နော်ကျွန်တော်တို့ဒီ local margin တွေကြတော့ဒီ distributor တွေကြတော့ကျွန်တော်တို့မှာအဓိကဒီ investment background မရှိရတော့ကျွန်တော်တို့မှာဒီလိုမျိုးသွားပြီးရင်းနှီးမြှုပ်နှံမယ်ဆိုလို့ရှိရင်တခြားနေရာမှာကျွန်တော်တို့ဟိုရင်းနှီးမြှုပ်နှံလို့ရတာနဲ့ဒီ technology ဘိုင်းကိုရင်းနှီးသွားပြီးတော့မြှုပ်နှံမယ်ဆိုလို့ရှိရင်ကျွန်တော်ထင်တာဟို technology ဘိုင်းကနည်းနည်းလိုအပ်သေးတယ်လို့အချိန်တိုးသေးတယ်လို့ကျွန်တော်ယူဆတယ်ပေါ့အကယ်၍ကျွန်တော်တို့က beauty industry တို့ဥမာတခြားဒီ furniture industry တို့တခြားဒီအဲ personal care industry တို့ medical product industry တို့အဲ့လိုမျိုး industry တွေကြတော့သူတို့ရဲ့ volume ကအဲ့လောက်ကြီးမများတဲ့အတွက်ကျွန်တော်ယူဆတဲ့အနေအထားအရဆိုလို့ရှင်တော့သူတို့ဆိုလို့ရှင်တော့ဒီ application တွေစောက်တာတွေတို့ဒီ website ရေးတာတွေတို့ဟို channel တွေမျိုးပေါ့ဥမာခြား channel အများကြီးရှိတယ်အဲ့ channel တွေအများကြီးကိုသူတို့ build up လုပ်ထားတင်တယ်ပေါ့အဲ့လိုမျိုးကျိုးပြီးတော့ဟိုလောက်ထားတင်တယ်ပေါ့
အဲ့ဒီတော့မြန်မာနိုင်ငံတွင်းကဝန်ဆောင်မှုကုန်ထုတ်လုပ်မှုလုပ်ငန်းတွေအနေနဲ့အွန်လိုင်းပေါ်ကအယောင်အဝယ်တွင်းတွင်းကျယ်ကျယ်လုပ်နိုင်အောင်ဤပညာပိုင်းဆိုင်ရာပြင်ဆင်ထားတဲ့အနေအထားမျိုးပါလား UMT Trading Company Limited ရဲ့ Director ဦးကျော်မင်းသိန်းကအခုလိုသုံးသပ်ပါတယ
်မတင်ကြီးအခုဟာကကျွန်တော်တို့မြန်မာပြည်ရဲ့အနေအထားအရဆိုလို့ရှင်တော့တရားရာဂိုင်းတော့မှာဆိုလို့ရှင်90နဲ့ရာဂိုင်းတော့အထက်လောက်က Facebook ပေါ်မှာပဲအယောင်ဝင်လုပ်နေကြရပေါ့နော်ကျွန်တော်တို့အနေထားအရအခုလက်ရှိအနေထားအရဆိုလို့ရှင်တော့ Facebook တကူတည်းနဲ့တည်းကိုလုံလောက်တယ်လို့ကျွန်တော်ယူဆလို့ရတယ်ဗျမသိရင
်လက်လီဈေးကွက်အနေနဲ့ကတော့မူလရှိပြီးသားဈေးကွက်အပြင်ဈေးကွက်တစ်တွေပါထပ်ပြီးတော့ရလာတာလို့ဒဇင်ပန်းဆင်ရွှေရတနာဆိုင်လုပ်ငန်းရှင်ဒေါ်စုမွန်တိုးကပြောပါတယ်
အမှန်မှာဆိုလို့ရှိရင်တော့ကျမတို့ကဟိုအခုချိန်မှာ online ကနေပြီးတော့ရောင်းချရဲဆိုတာကဟိုဧည့်သည်ကိုကိုယ့်ရဲ့ဧည့်သည်အစ်စ်တွေလည်းရရှိအောင်ပြီးတော့ကိုယ့်မှာငွေရှိရဲ့ဧည့်သည်တွေလည်းမပြောက်ပြက်သွားအောင်ကိုယ့်ကိုမိမသွားအောင်လို့စူးစမ်းနေရတာပေါ့နော်နေ့စဉ်အဲ့လိုမျိုးတင်ရတယ်ရောင်းချရတယ်ပေါ့နောက်ပိုင်းမှာအခြေအနေပြန်လဲတည်ငြိမ်လာတဲ့အခါမှာတော့ကြောက်မြတ်လောကကဟိုဆိုင်မာရောင်းချတဲ့ဟာလဲဟိုပါသွားမယ်ဆိုတာထက်ပေါ့နော်ဆိုင်မာရောင်းချတဲ့ဈေးကွက်အပြင်ပေါ့နောက်ထပ်ဈေးကွက်အစ်စ်တစ်ခုကထက်ရတယ်လို့ယူဆလို့ရပါတယ်ရှင်
ကပေးကလာအတွင်းမှာခီးသွွားလုပ်ငန်းဆောက်လုပ်ရေးလုပ်ငန်းကုန်ထုတ်လုပ်ငန်းတွေမှာအတော်လေးအခက်တွေ့နေကြပါတယ်။ဒါပေမဲ့လည်းမရှိမဖြစ်ကုန်စည်တွေဖြစ်တဲ့လူသုံးကုန်စားတောက်ကုန်လုပ်ငန်းတွေစီးပွားပစ္စည်းတင်သွင်းသူတွေနောက်ရွေးကောက်ပွဲကာလဖြစ်တာကြောင့်နိုင်ငံရေးပါတီတွေရဲ့ကြော်ညာတစ်စိတ်ရိုက်လုပ်ငန်းတွေလိုလုပ်ငန်းတချို့လည်းအလုပ်ဖြစ်နေကြပါတယ်ရှင်။ကျမသိမ့်ပြီးထိုက်ပါ။
VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်မမအလားပြင်ပစ္စည်း makeup အရောင်းဆိုင်တွေမှာအရင်အချိန်ကဆိုရင်အရောင်းဆုံးအမျိုးစုံ makeup တွေကိုစိတ်ကြိုက်လိမ့်ချေဆန်းသက်ရွေးချယ်နေကြသူတွေကိုမြင်ကြရမှာပါ။အခု COVID-19 ကံရောဂါဖြစ်နေချိန်မှာတော့နှက်ခမ်းနီ၊ဘာနီ၊ eye shadow စတဲ့ makeup မျိုးစုံကိုစိုက်တော်တော်များများမှာမျက်နှာပေါ်မှာဆန်းလိမ့်ခွင့်မပေးတော့ပါဘူး။ကိုယ်မျက်နှာအသားအရည်နဲ့လိုက်မလိုက်မျက်နှာပေါ်မှာဆန်းလိမ့်ခွင့်မရှိတော့makeup ဝယ်သူတွေအတွက်အခက်တွေ့စရာပါ။ဒါပေမဲ့ဒါကိုနည်းပညာနဲ့ဖြေရှင်းထားတဲ့ဆိုင်တွေရှိနေပါပြီ။အပြစ်မှတကယ်ရှိနေတာကိုကွန်ပျူတာထဲမှာရှိနေတာနဲ့ထပ်ပြီးပြသနိုင်တဲ့ augmented reality AR နည်းပညာသုံးကြီးမှန်တွေကိုနာမည်ကြီး makeup ဆိုင်တချို့မှသုံးနေကြပါတယ်။ကမ္ဘာမှာ makeup အရောင်းရဆုံးနိုင်ငံတစ်ခုဖြစ်တဲ့တောင်ကိုရီးယားနိုင်ငံက Amore Pacific ဆိုတဲ့ makeup ဆိုင်ကြီးမှာအဲ့လိုမျိုး AR ကြည့်မှန်တွေကိုထားပေးထားပါတယ
်။고객들이직접촬영을하고해당촬영에따라서이제얼굴
customer နေနဲ့ AR မှန်ပေါ်မှာကိုတက်ပုံကိုရိုက်ပြီးသူတို့ရဲ့အသားရည်ကဘာအရောင်လဲဘယ်လိုမျိုးစားလဲဆိုတာကိုစမ်းစစ်ကြည့်နိုင်ပါတယ်။ဘယ်လိုမိတ်ကပ်မျိုး skin care မျိုးသုံးသင့်တယ်လဲဆိုတာအကြံပြုချက်ယူနိုင်ပါတယ်။နှာခမ်းညီတို့ mascara တို့ကိုသူတို့မျက်နှာပေါ်မှာတကယ်မလိမ့်ပဲ AR နည်းပညာနဲ့လုပ်ထားတဲ့မှန်ပေါ်မှာလိမ့်ထားသလိုပေါ်အောင်ဆန်းနိုင်ပါတယ်။ဒီပညာကြောင့်တိတ်ကိုအဆင်ပြေပါတယ
်ဆိုးမျိုးရမှာရှိတဲ့ Amore Pacific Makeup အရောင်းဆိုင်ကြီးကအလားပြင်ပစ္စည်းအရောင်းတာဝန်ခံ Imon Il ဖြစ်ပါတယ် AR နည်းပညာကို Pokemon Go game တွေကြောင့်လူသိများပါတယ်အပြစ်မှာတကယ်မရှိတဲ့ monster အကောင်လေးတွေကိုလက်ကင်ဖုန်းပေါ်မှာရှိတဲ့အောင်ပေါ်တဲ့နေရာတွေစီသွားပြီးရှာဖမ်းကြရတာပါအခုလဲအပြစ်မှာတကယ်လိမ့်မထားတဲ့ makeup ကိုမှန်ပေါ်မှာလိမ့်ထားသလိုပေါ်အောင်ဖန်တီးပေးထားတာဖြစ်ပါတယ်ကဘာကျော် K-Beauty အလှကုန်တွေထွက်တဲ့တောင်ကိုရီးယားနိုင်ငံမှာကမိတ်ကပ်အပါအဝင်အလှပြန်ပစ္စည်းတွေကိုအမျိုးသမီးတွေရောအမျိုးသားတွေပါခုံခုံမင်မင်အသုံးပြုကြတာပါအမျိုးသမီးအမျိုးသားမခွဲတဲ့အလှပြန်မိတ်ကပ်တွေတောင်ရှိနေပါတယ်လို့ဆိုးမျိုးတော်မှနေတဲ့မတ်မော်မြတ်ကရှင်းပြပါတယ
်ကိုရီးယားမှာတော့မိတ်ကပ်ဆိုင်တွေပါတယ်သွားကြည့်အလှပြန်ဆိုင်သွားကြည့်လို့ရှိရင်ယောက်ျားလေးရောမိန်းကလေးရောသုံးလို့ရတယ်ဥပမာ BB cream လို့ဟာမျိုးတို့နောက်ယောက်ျားလေးတီးတန်သုံးလို့ရတဲ့makeup လိုမျိုးမှာအထူးသဖြင့်တော့ foundation makeup ပေါ့နော် foundation makeup ရှိတယ်မျက်ခုံးမွေးဆွဲတဲ့ဟာတွေရှိမယ်နောက်တစ်ခုကကျတော့ genderless ပေါ့နော်မိန်းမယောက်ျားမရွေးဘူးဟို TV ကြော်ညာတွေမှာကြည့်မယ်ဆိုလို့ရှိရင်လည်းဥမာနှာခမ်းနီကိုယောက်ျားလေးရောမိန်းကလေးရောဒီတစ်မျိုးတည်းဆိုးပြပြီးကြော်ညာတဲ့ပုံစံမျိုးတွေလည်းတွေ့ရတယ်အများသောအဖြစ်အလှပြင်ပစ္စည်းဆိုမိန်းကလေးရည်ရွယ်ပြီးရောင်းတော့မိန်းကလေးပေါ့နော်ဒီ model တို့အဆိုတော်တို့တွေနဲ့ကြော်ညာလေးရှိပေမဲ့အခုနောက်ပိုင်းမှာဥမာဟို BTS လို့ပြောနာမည်ကြီးတဲ့ဟို K-pop ယောက်ျားလေးအဖွဲ့တွေကအကောင်လေးတွေကအခန်းကြီးဆိုးပြပြီးကြုံရတာမျိုးတွေလည်းတွေ့နေရတယ်။ဟို genderless makeup ကိုခုနောက်ပိုင်းမှာပို့ပြီးခေတ်စားနေတော့ brand 3လေးမျိုးလောက်ရှိပါတယ
်။အခုလောလောဆယ်မှာဒီအပြင်ထွက်လို့ရှိရင်နှာခေါင်းစီးတွေတတ်ထားကြရတဲ့အခါကျတော့ဒီ makeup ပြင်တဲ့သူတွေကအရင်လိုရောဒီများများဆော့ဆာတွေ့ရသေးလားရှင်။
မဆုတ်ထလို့မင်းနဲ့ပြောင်းနေလာတဲ့သူဆိုတော့တော်တော်ရှားတယ်ဒီမှာကဟိုအနည်းဆုံးတော့ foundation ဒီ cushion foundation လေးတော့လိမ့်ထားတာမျိုးရှိတယ်ဟိုမြဒီမှာကကိုရီးယားမှာကနှက်ခမ်းကြီးအယောင်ရှိချင်းပေါ့နော်လေးမောရအောင်အယောင်ရှိရင်အနီးရင်းရဆိုးတဲ့ဟာမျိုးတွေကိုဗစ်မရှိခင်မှာခေတ်စားခဲ့ပေမဲ့အခုကျတော့နှက်ခမ်းကြီးဆိုးထားလဲမတ်နှာခေါင်းစီးအုပ်ထားတာမမြင်ရဘူးပေါ့နော်မမြင်ရတော့ဒီမျက်လုံးဆိုးတဲ့ဥစ္စာမျက်ခုံးမျက်တောင် eye shadow မျက်လုံးဟိုဘယ်လို mascara လိုဟာမျိုးတွေကပို့ပြီးတော့ရောင်းရပြီးတော့ပို့ပြီးဝယ်တဲ့ဟိုအဲ့ဘက်ကိုပို့ပြီးအားထားပြီးအလှပြင်လာကြတာလဲ twin line နဲ့လဲတွေ့ရတယ်ဒီသတင်းတွေမှာလဲတွေ့ရပါတယ
်ဆိုးမျိုးတော့မှနေတဲ့မတ်မော်မြတ်ဖြစ်ပါတယ်ကိုဗစ်ကရောဂါစတင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအိုင်ရှယ်ဒိုအိုင်လိုင်နာမျက်တောင်တုမတ်စကာရာစတဲ့မျက်လုံးမျက်ခုံးအလှပြင်တဲ့ပစ္စည်းတွေရဲ့အယောင်ဟာနှာခမ်းနဲ့အယောင်ထက်ကိုတိတိတသားပိုတက်သွားခဲ့တယ်လို့ဈေးကွက်လေးလာသူတွေကပြောကြပါတယ်။ဆိုးမျိုးတော်ကအဘိုရီပစိဖစ်မိတ်ကပ်ဆိုင်ကြီးတွေက AR နည်းပညာသုံးကြီးမှန်တွေရှိမှလဲအိုင်ရှယ်ဒိုတွေမျက်တောင်တုတွေကိုစမ်းကြည့်နေကြသူတချို့ကိုတွေ့ရပါတယ်။တက္ကသိုလ်ကျောင်းသူဆောင်တာဟေးကမြတ်တောင်တူမျိုးစုံကို AR မှန်ပေါ်မှာစမ်းတက်ကြည့်နေပါတယ်
။ကိုရိုနာတဲ့ one ရာဟိုအရုပ်ကိုလည်းဘာလို့ကြည့်တော့못하고손등에만계속바르고그냥지나
coronavirus yang mana bama alap yang PCR itu saling jilo meyabau. Cuma kalau lab bama sanji barai. Tapi mereka minatnya berhak alai sungai surat dia aw. Ia mama bama sanaga account sama. PCR itu juga le sanji lo yare. Biasa le kau mare.
AR nipjanya dong cuman juga. Makeup sanji itu dia mana aku pertama tabung ya jubare. Eri tabung aku mana mati thare. AI nyanyi juga teruk tak siang tak aje amu usaha kita kare tung tapi. iPad 9 mein makeup amyo asa a chang rwe go mman paw ma a chan pyu ba de mman paw ma pya tha de a chang rwe go ko ga takhu chin ywe che pi lo ko myet na ne lai ma lai phan di pya de ko bon go mman ne ma pyan chi pi ywe che ya da ba AR ni pinya thong mman ga touch screen ne computer lo pyo yin le ma ma ba bu cha cha na na makeup pye me so ye makeup a pye makeup myo song a twet brush myo song le lu ba de ka yoga ku ma so yin ni ya chain ma တရှင်းထားပေမဲ့လူအစုံတုံးထားပြီးသားအလှပြင်ပစ္စည်းတွေကိုတုံးကြည့်ဖို့ကတော်တော်လေးမဖြစ်နိုင်တာပါဒီပြဿနာကိုနည်းပညာသုံးဖြေရှင်းပေးလိုက်တာမို့ဝယ်သူတွေအတွက်လည်းစိတ်ချစရာဖြစ်ပါတယ
်ကိုရိုနာ때문에아무래도다른제품을
ကိုရိုနာဗိုင်းရပ်စ်ပိုးကူးမှာစိုးရိမ်ရခြင်းမျိုးမှာသူများစမ်းတုံးထားပြီးသားအလှပြင်ပစ္စည်းတွေကိုယ့်မျက်နှာပေါ်မှာစမ်းနိုင်မကြည့်စုံလေဒီမှန်ကတိတ်ကိုအဆင်ပြေပါတယ်အေးအာနည်းပညာနဲ့လှုပ်ထားတော့ကိုယ့်မျက်နှာမှာမိတ်ကပ်လိမ့်ပြင်ထားတဲ့အတိုင်းပေါ်ပါတယ်ယောဂဘုကူမှာဆိုရင်နေကြမလို့ပဲနဲ့ကြိုက်တယ်လို့မိတ်ကပ်စမ်းပြင်ကြည့်လို့ရပါတယ်
။လူတွေတယောက်နဲ့တယောက်ထိတွေ့လို့ယောဂဘုကူမှာကာကွယ်တဲ့အနေနဲ့တောင်ကိုရီးယားကမိတ်ကပ်အယောက်ဆိုင်တချို့မှာစမ်းလိမ့်ကြည့်နိုင်ဖို့အယောက်ဝန်ထမ်းတွေကအရင်လိုအကူအညီပေးမှာမဟုတ်ဘူးလို့စကတ်ထားကြပါတယ်။ customer တွေအနေနဲ့ AR နည်းပညာသုံးမှန်တွေပေါ်မှာစမ်းသက်လိမ့်ကြည့်ပြီးသွားလို့လိုချင်တဲ့ပစ္စည်းတွေနဲ့ပတ်သက်တာအသေးစိတ်သိနိုင်အောင်လေပစ္စည်းတစ်ခုချင်းစီနဲ့တက်ဆိုင်တဲ့တီးသန့် QR code တွေကိုစိုက်မှထားထားပေးပါရယ်။ဒါကြောင့်ကိုလိုချင်တဲ့ပစ္စည်းအကြောင်းသိရအောင်လို့အယောင်ဝန်ထမ်းတွေကိုမေးနေစရာမလိုပါဘူး
။먼저 AR 체험을통해서원하는색상을
ကိုလိုချင်တဲ့ပစ္စည်းကို AR နည်းပညာနဲ့လုပ်ထားတဲ့မှန်သုံးပြီးတော့အရင်ရှာပါရယ်။လိုချင်တာတွေ့ပြီးဆိုရင်အဲ့ဒီပစ္စည်းအကြောင်းအသေးစိတ်သိနိုင်တဲ့ QR code ကိုလက်ကင်ဖုန်းနဲ့စကန်လုပ်ပြီးတော့ဖတ်ကြည့်ပြီးဝယ်လိုက်ရုံပါပဲ။အချင်းကအရန်တတတယ်လို့ဘသူနဲ့မှလည်းပြောဆိုနေစရာမလိုဘဲနဲ့ဝယ်လို့ရတာတိတ်ကိုအဆင်ပြေပါတယ်
။ COVID ကာလမိတ်ကပ်ဝယ်ရှင်သူတွေစိတ်ချလက်ချဝယ်နိုင်အောင်တောင်ကိုရီးယားမိတ်ကပ်အရောက်ဆိုင်ကြီးတွေမှာအခုလိုနည်းပညာကိုအသုံးချပြီးစီစဉ်ပေးထားတာဖြစ်ပါတယ်။ AI ဉာဏ်ရည်တု Augmented Reality AR နည်းပညာအထောက်အကူပစ္စည်းတွေကအခုလိုမျိုးအလှပြင်ကြီးမှန်တွေတွေမဟုတ်ဘဲကိုဗစ်ရှင်တဲ့အဝတ်အစားဝတ်ထားသလိုပေါ်တဲ့အဝတ်အထည်အရောက်ဆိုင်သုံးမှန်မျိုးတွေလည်းရှိပါတယ်။အားကစားလေ့ကျင့်သူတွေအတွက်ကိုယ်စိတ်ကြိုက်ပတ်ဝန်းကျင်မှာအာကစားလုပ်နေတယ်လို့မျိုးပေါ်အောင်ပြတဲ့မှန်တွေလည်းရှိပါတယ်။လူတွေရဲ့ဘဝနေထိုင်မှုအတွက်ပိုပြီးအဆင်ပြေလွယ်ကူအောင်တီထွင်ဖန်တီးနေကြတဲ့နည်းပညာတွေဟာအခုလိုမျိုးကိုဗစ်ကပ်ရောဂါဖြစ်နေချိန်ကာလမှာပိုပြီးအသုံးဝင်လာနေတာကိုတွေ့နေရပါတယ်ရှင်။ကျွန်မအစူမြတ်ပါမှာ
明了吧先阿龙谁来表现爆发家吧先各位眼睛目也是嘛可是你来听报教教的人呢你平常老刚刚的人都是来过在这样的人妈妈就别别到外面怎么一旦拿走吧今天的各位教 K-POP 欧素皮的 BTS 会的人里就别别这么来K-pop superstar BTS ဖွဲ့ဟာသူတို့ရဲ့ data ပြတဲ့ PE Deluxe Edition ကို November 20ရက်နေ့မှာထွက်မယ်လို့ကြေညာသွားခဲ့ပါတယ်။သူတို့ရဲ့ data ပြဖန်တီးမှုမှာသူတို့အဖွဲ့ဝင်9ဦးလုံးသေချာပါဝင်တာဖြစ်လို့ဒီ data ပြကတကယ့်အစစ်မှန် BTS အဖြစ်ဆုံးပါပဲလို့သူတို့ကပြောပါတယ်။ဒီလောက်ကပဲ American Billboard ရဲ့ Hot အဖြစ်ဆုံး data အစီအမှာ BTS ရဲ့တချင်းဖြစ်တဲ့ Dynamite တချင်းနှစ်ဖက်စက်တိုင်ထိတ်ဆုံးရောက်ပြီးတဲ့နောက်မှာအခု data ပြတဲ့နောက်ကနေလိုက်လာတာပါ။ဒါနဲ့ BTS အဖွဲ့ကတော့တရုတ်အစိုးရကသဘောကျပုံမရပါဘူး BTS အဖွဲ့ကတလောကအခမ်းအနားတစ်ခုမှာစကားပြောတော့ကိုရီးယားစစ်ပွဲအတွင်းတိုက်ပွဲဝင်ခဲ့ကြတဲ့ကိုရီးယားစစ်ပြန်တွေကိုဂုံပြုစကားပြောသွားခဲ့တာကြောင့် BTS အဖွဲ့ကတရုတ်အစိုးရမီဒီယာမှာဝေဖန်ရေးသားခဲ့ပါတယ
် Good evening, we are BTSWe feel very honored to receive the Manflip Award presented to those who have made outstanding contributions to the
Korea Society ရဲ့နှစ်စဉ်ကျင်းပမြေအခမ်းအနားကိုအွန်လိုင်းမှာကျင်းပတော့အဲ့ဒီမှာ BTS အဖွဲ့ကဆုရပါတယ်။ Asukaro, American, Korea, Sasan Yedre, Tudu Chunchon, Low Sang, Binaindu, Korea Webchipchi, American Webchipchi, Suchibian Apsipari. A Kanama BTS Piodorago, Dioga BTS Pieta Ga, Loma, the Pomajabao. Korea Sipone Patelo, the Mindang, Yamyatata, Chipioram Hopene, Druga, Korea Beka, the Pata, Piodora, Jambi, Tetri, Saitema, Doro, Najiawa, Ilo, Dio Soya Media, Global Times Car, Trader Lumukoya, Samina, Majeting, Evari. BTS ga pyo twa ra ga ro American pyei tet tbo cha pyo twa ge ra phit de. Da mae sit pwae ma thuru bak ga yan lo ra ba lo. Tiyuk pyei tet ga pyo chang yee tha ba yi. Take ro BTS ga thuru pyo saka de ma tiyuk ko ba takhu ma yin nyun pyo twa ge ra ma shi ba u. BTS ye video tadin saka ma ba ra ga su chi myet ne Korea Society a phwae ko jesu tin chang. Pi lo guitar ga de sin myo lin jet twi su si mu re ko ti sao ya mae su ra pyo twa pi lo a song ma ro BTS Puegang RM Ga, Dineha, Korea Sipwe Satemuye, Nikona Sepi, Nipsipiro, Korea Sipianigo, Jesu Dimalang, Piotwagi Raba.
The Korea Society's 2020 annual gala is especially meaningful as this year marks the 70th anniversary.
Denoro Nanang, Dudu Kanzangiari, Najinzia, the Mindjang. Dima Pesa Kiare, Gidramacone, Simurani, Pesa Murigo, Denoro Amir and Triani Vari, Nepal Konese, Kutimaro.
As members of the global community, we should build a deeper understanding and solidarity to be happier together.
ကမ္ဘာအတိုင်းဝိုင်းရဲ့အဖွဲ့ဝင်ဖြစ်တဲ့အတိုင်း
COVID-19 ကာကွယ်ဆေးကအသက်ကြီးသူတွေရောအသက်ငယ်သူတွေမှာပါခန္ဓာကိုယ်အတွင်းခုခံကာကွယ်တုံ့ပြန်မှုရှိတာကိုတွေ့ရတယ်လို့ဗြိတိန်ဆေးကုမ္ပဏီ AstraZeneca ကဒီကနေ့ပြောပါတယ်ဒီဆေးကအသက်ကြီးသူတွေမှာတုံ့ပြန်ခံစားရတဲ့ပြဿနာတွေနည်းတယ်လို့လည်းပြောပါတယ် အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုဟာသူ့ရဲ့လေးနိုင်ငံအာရှခရီးစဉ်အဖြစ်ဒီကနေ့အိန္ဒိယနိုင်ငံညူဒယ်လီမြို့ကိုရောက်ရှိနေပြီးဖြစ်ပါတယ်ဒီခရီးစဉ်မှာဒေတာရင်တရုတ်ရဲ့ချင်းချောက်မှုတွေအပေါ်အလေးထားဆွေးနွေးသွားမယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်ဒီနှစ်ရက်တာခရီးစဉ်မှာကာကွယ်ရေးဝန်ကြီးမတ်အက်စပါလည်းအတူလိုက်ပါလာတာဖြစ်ပြီးနှစ်နိုင်ငံစစ်တပ်တွေအက
ိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ခေါ်ယူတဲ့ထိုင်းလွှတ်တော်အထူးအစည်းအဝေးတရက်မှာဝန်ကြီးချုပ်ပရယုတ်ချန်နိုချာနှုတ်ထွက်ဖို့ထိုင်းအတိုက်ခံပါတီကြီးကတိုက်တွန်းတောင်းဆိုလိုက်ပါတယ်ဝန်ကြီးချုပ်ဟာတိုင်းပြည်ရဲ့အဟံအတာတစ်ခုလိုဖြစ်နေတာကြောင့်ဝန်ကြီးချုပ်နှုတ်ထွက်လိုက်မယ်ဆိုရင်အားလုံးအဆင်ပြေသွားလိမ့်မယ်လို့အတိုက်ခံပါတီခေါင်းဆောင်ဆွန်ပုံအာမော်ဖီဗတ်ကလွှတ်တော်အတွင်းမှာတိုက်တွန်းခဲ့ပါတယ်ရှင်တော်ရရှင်များရှင်တနင်္လာနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပေးနာဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစီရှင်ကျမများတစ်ဆင်အောင်ပါ
This program has come to you from the Voice of America, Washington.